Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOE မြန်မာပိုင်းရဲ့ February 28ရက်တနင်္ဂနွေနေ့ညပိုင်းအစီအစဉ်လေးကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မဆုမြတ်မောင်ပါရှင်။ဒီနေ့မြန်မာနိုင်ငံတဝန်းဆန္ဒပြပွဲတွေနဲ့ဆန္ဒပြပွဲတွေအပေါ်ပြစ်ခတ်နှိမ်နှင်းတဲ့သတင်းတွေအပြည့်အစုံကိုတင်ဆက်ပေးသွားပါမယ်ရှင်။မြန်မာနိုင်ငံတဝန်းဆေးရနာတိမ့်မှုစန့်ကျင်တဲ့ဆန္ဒပြပွဲတွေကိုအာဏာပိုင်တွေပြစ်ခတ်နှိမ်နှင်းမှုကြောင့်20ထက်မနည်းသေဆုံးခဲ့ပါတယ်။ရန်ကုန်မြို့မှာလက်နက်ကင်လုံခြုံရေးတွေမျိုးရည်ရွယ်ပုံးတွေသုံးလိုက်လံဖြိုခွင်းတဲ့ကြားမှာပဲဆန္ဒပြသူတွေကလည်းအခွင့်အရေးရတယ်လို့ဆန္ဒပြခဲ့ကြပါတယ်။လေရန်နဲ့မြေလီကုန်းတဝိုက်မှာဆန္ဒပြသူတွေကိုပြစ်ခတ်တဲ့အတွက်တေဆုံးတယ်လို့အတည်ပြုနိုင်သူ3ယောက်ရှိပါတယ်။လေရန်ဘက်မှာအထက်မြင့်တိုက်ပေါ်ကနေဆန္ဒပြသူတွေကိုချိန်ပစ်တယ်လို့လေရန်မှာနေသူတွေကပြောပါတယ်။အဲ့ဒီမှာအသက်20ဝန်းကျင်လူငယ်2ယောက်တနတ်တရားနဲ့တေဆုံးခဲ့ပါတယ်။မြေနီကုန်းချင်းမြင့်နိုင်ဘက်မှာလည်းတနတ်ထိမှန်လို့ကျောင်းဆရာမတယောက်တေဆုံးခဲ့ပါတယ်။ရန်ကုန်မြို့မှာဒီနေ့မနေ့အစောပိုင်းတည်းကဆန္ဒပြမဲ့သူတွေလူစုနေတဲ့နေရာတွေကိုလုံခြုံရေးတွေကမျက်ရည်ရိုပုံးတွေသုံးလူစုခွဲဖို့ကြိုးစားခဲ့ကြတာပါ။မန္တလေးမြို့မှာလည်းဆန္ဒပြသူတွေကိုပြစ်ခတ်ဖြိုခွင်းတဲ့အတွက်တေဆုံးသူ3ယောက်ရှိတယ်လို့အတည်ပြုနိုင်ပါတယ်။မန္တလေးမြို့လမ်းတွေထဲလက်နက်ကင်လုံခြုံရေးတွေဝင်လာလို့မရအောင်လို့ပြည်သူတွေကလည်းအတားအဆီးတွေလုပ်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။မနက်ပိုင်းတုန်းကလည်းအကြမ်းမဖက်အာဏာဖီဆန်ရေး CDM လှုပ်ရှားမှုမှာပါဝင်တဲ့ဆရာဝန်တွေ၊ကျန်းမာရေးဝန်ထမ်းတွေကိုမန္တလေးကရင်300ဆန့်စစ်ရုံဝင်တွေကနေအပြင်းမထွက်နိုင်အောင်လို့လုံခြုံရေးတွေကပိတ်ဆို့ထားခဲ့ပြီးညနေပိုင်းရောက်မှဖယ်ရှားခဲ့ပါတယ်။ပခုတ်ကူမျိုးကစစ်အာဏာရှင်ဆန့်ကျင်ရေးဆန္ဒပြပွဲတွေမှာလည်းမျက်ရည်ရိုပုံးတွေတနက်တွေနဲ့ပြစ်ခတ်လူစုခွဲခဲ့တဲ့အတွက်တေဆုံးသူအနည်းဆုံး1ယောက်နဲ့ထိခိုက်ဒဏ်ရာရသူတွေရှိပါတယ်။ဒဏ်ရာရသူတယောက်ကိုလုံခြုံရေးတွေကဖမ်းဆီးခေါ်သွားတယ်လို့လည်းမြို့ကမျက်မြင်တွေကပြောပါတယ်။အလားတူမြန်မာနိုင်ငံတောင်ပိုင်းဘိန်းမြို့မှာလည်းဆန္ဒပြသူတွေတနက်နဲ့ပြစ်ခတ်လူစုခွဲဖမ်းဆီးခံရပါတယ်။လောလောဆယ်တိထားသလောက်ဘိတ်မှာတနက်တန်ရာနဲ့တေဆုံးသူ9ယောက်ထက်မနည်းရှိပါတယ်။ဒဝယ်မြို့မှာတော့ပြစ်ခတ်နှိမ်နှင်းမှုကြောင့်6ယောက်ထက်မနည်းတေဆုံးတယ်လို့စေဝင်တန်းနဲ့ဒေသခံသတင်းမီဒီယာတွေကပြောပါတယ်။ဒေါအောင်ဆန်းစုကြည်အဖအဝင်အရသာအစိုးရကောင်းဆောင်တွေကိုဖမ်းဆီးပြီးတော့တန်တော်ကာကွယ်ရေးဦးစီးချုပ်အာနာတိန်ယူခဲ့တဲ့ February 1ရက်နေ့နောက်ပိုင်းကဒဝယ်မြို့ပြည်သူထောင်တောင်းစီဟာနေ့စဉ်လမ်းပေါ်ထွဲဆန္ဒပြနေကြတာဖြစ်ပါတယ်။ဒီနေ့အာဏာပိုင်တွေရဲ့ပြစ်ခတ်နှိမ်နှင်းမှုကြောင့်ပဲခူးမျိုးမှလည်းလူငယ်2ယောက်တနက်ထိမှတေဆုံးတယ်လို့ပဲခူးမျိုးကလာတဲ့သတင်းတွေမှဖော်ပြပါရတယ်။မော်လမြိုင်မျိုးမှလည်းတေဆုံးထိခိုက်ဒဏ်ရာရသူတွေရှိတယ်ဆိုတဲ့သတင်းတွေထွက်နေပေမဲ့လောလောဆယ်ဗန်နီယောင်လဲဆိုတာကိုတော့အတည်ပြုလို့မရသေးပါဘူး။အခုလိုမျိုးနိုင်ငံအနှံ့ဆန္ဒပြသူတွေကိုလက်နက်ကိုင်အာဏာပိုင်တွေကပြစ်ခတ်နှိမ်နှင်းတယ်လို့အတော်များများလည်းဖန်ဆီးခံခဲ့ရပါတယ်။ဒီကနေ့ရန်ကုန်မြို့လဲလန်းဘက်မှာပြစ်ခတ်စင်မှာအနားမှာရှိတဲ့လမ်းတွေကနေအိမ်တွေကထိခိုက်ဒဏ်ရာရသူတွေကိုကယ်ဆယ်ပေးခဲ့ကြပေမဲ့နှစ်ယောက်ကတော့အသက်ဆုံးသွားတယ်လို့ဒဏ်ရာရသူတွေကိုကယ်ဆယ်ပေးခဲ့တဲ့အင်ရှင်နှစ်ယောက်ကသူတို့ကြုံတွေ့ခဲ့ရတဲ့အဖြစ်အပျက်ကိုပြောပြပါရယ်နှစ်ယောက်လုံးကအသက်20ဝန်းကျင်လူငယ်တွေဖြစ်ကြပါရယ်တယောက်ကဝမ်းပိုင်းမှာတနက်ထိမှန်ခဲ့တာဖြစ်ပြီးတော့နောက်တစ်ယောက်ကတော့ဦးခေါင်းမှာတတက်ထိမှန်ခဲ့တာဖြစ်ပါရယ
်ဆိုင်ပေါ်ကကလေးကိုခေါ်ပြီးတော့ပြုစုပေးတဲ့အိမ်ရပါညီမတို့အိမ်မှာ၃ယောက်ပေါ့နော်တရားရ၃ယောက်ပါတယ်။ဘိုက်ခုခင်းပေါက်သွားတာ၁ယောက်ပြီးတော့ဒီပခုံးနားကိုထိသွားတာ၁ယောက်ခြေောက်အစ်စ်နားကိုထိသွား၁ယောက်၃ယောက်မှာမှအေးဘိုက်ပေါက်တော့ဒီမှာတော့အိမ်ရောက်ပြီးမကြဘူးအမအသက်ဆုံးဆုံးသွားရဲ့ပေါ့နော်။ဟိုလမ်းမကြီးကလည်းဒီပိတ်ချက်တော့လုံးလားဘလို့မှလည်းဒီမှာတော့မမိလိုက်ဘူးပို့ရောပို့နေတယ်ဒီမှာတော့အိမ်ပါလေဟိုအသက်ဆုံးဆုံးသွားရပါ။နာမည်ကမီမီအောင်ဖက်နိုင်လို့ပြောပါတယ
်။အသက်ကောသိပါလားအသက်ကောသိရပါလား
။23ဝန်းကျင်လို့တော့တည်တယ်အတိအကျတော့မတည်ရဘူးကော။အဲ့ဒီ20ဝန်းကျင်လို့တော့ပြောတယ်အမဟုတ်ကဲ့
။တို့ဖြစ်တော့ပြေးလာရင်လည်းအမတို့အိမ်ဘက်ကိုရောက်လာလားဟလာအဲ့ဒီဟာလေးလည်းပြန်ပြောပြပါလား
။ဟုတ်တယ်အမဒီလိုတော့ဒီလဲလန်းဂိုးစထောက်ဟိုအဲ့ဒီအရှိရာကျောင်းအထက်ကငါကျောင်းဆိုတာရှိတယ်။အဲ့ဒီမှာခလေးတွေကသူ့ဘလို့ရှုပ်ပြီးတော့ဖိဖိချင်းစီလာတာပဲ။ဒါပေမဲ့လမ်းပြစ်တာကြတော့လေဟိုဒီလဲလန်းလမ်းဆုံးတက်မကနေပြစ်တာမဟုတ်ဘူးအမ။ဒီစကားကြီးဘေးမှာလေလေးတဲ့အဆောင်ပေါ့နော်ဟိုဗစီဗင်တရာဆွေတွေအုတ်ချုံရင်းမှုဂျုံးစွာကြီးအဲ့ဒီအဆောင်ကနေနေရာယူပြီးတော့စနိုက်ပါနဲ့ပြစ်တာအမရဲ့ဒီလားတော့ပုံခုပြီးတော့ပြစ်တာအဲ့ဒီချင်းနဲ့အမရုံနဲ့ကြတော့မျက်နှာချင်းဆိုင်ပေါ့အဲ့ဒီကနေလမ်းနဲ့ဝင်လာလိုက်တာနဲ့အမရုံလမ်းမဲဆိုတော့လေအဲ့ဒီလမ်းနဲ့ကိုသူကခလေးရေကိုဒဏ်ရာရပြေးလာတော့အမရုံလည်းအိမ်ကြီးကအကုန်လုံးတက်နိုင်တော့ကူညီတော့အမရုံအိမ်မှာအဲ့ဒီခလေးကရောက်လာတာဒါပေမဲ့ပြစ်ချေအဲ့ကလေးကိုသွားဆွဲလို့မနိုင်ဘူးဇက်တိုက်တွေပြစ်နေတော့အဲ့ကလေးကအဲ့ပြစ်ဒီထငါးကျောင်းရှိအဲ့ခြံစည်းရိုးရှိမှလည်းတော်တော်အချိန်တကြာရှိနေတယ်အဲ့မှလည်းတော့ပေးလွန်နေပြီပေါ့အမားတို့ကရောက်တဲ့အချိန်မှာတော်တော်အချိန်လွန်နေပြီဒါပေမဲ့ရတဲ့လောက်လဲဆွဲလာကြတာပေါ့နော်ရတဲ့အချိန်မှာရတဲ့လိုတော့သွားဆွဲလာကြတာပါရှင့်
ဟုတ်ကဲ့ပါဒါကတော့ဟိုဘိုင်းမှာတနက်တန်ရရသွားတာပေါ့လေနောက်ဒီအကောင်းမှာတန်ရရပြီးတော့ဟိုကြောက်လာတဲ့ကျောင်းသားကိုလက်ခံပေးထားတဲ့အိမ်ကအမရောတချို့နေပြောပြလို့ရမှာချက်
ဆောင်ငါရှိမှလေမျိုးလုံးပြန်တော့ပတိရစီကြတော့မားရင်ရောက်တော့အကုန်လုံးတော့ဝိုင်းပြီးတော့ဆရာဝန်နဲ့ခေါ်ပေးလိုက်တယ်အမဒီမားရင်များကလည်းဆရာဝန်ကြီးရှိတယ်ဆရာဝန်ခေါ်ပေးလိုက်တယ်ဒါပေမဲ့ဘုံဝါးပြီးတွေ့ရပစ္စည်းတွေကအကုန်လုံးပြုတ်ပြတ်နေဆိုအကုန်လုံးချက်လာပြီအမရင်ရောက်တဲ့ချိန်မှလေသူ့ကိုဝုတ်ဝဲလို့ပြောတဲ့ချိန်မှသူကဝစ်တယ်ဒါပေမဲ့ချက်ပြလိုက်တယ်ချက်ပြတော့မျိုးလုံးကြည့်သွားတော့မျိုးလုံးကသူ့ချင်းပတ်သွားတယ်အဲ့တော့မျိုးလုံးပါမလာတော့မားရင်ရောက်တဲ့ချိန်မှလေ
အဲ့ဒီကလေးအဲ့ဒီဟုတ်ကဲ့ပါအဲ့ဒီကလေးရောဘယ်အသက်ဘယ်အရွယ်ရှိပါလဲဘယ်အရွယ်လဲသိရပါလားအဲ့ဒီကလေးကြောင့်ဘာသိရပါလဲချက
်23နဲ့လေသိကြတော့ဘာလို့သိတယ်ကြီးကမားလို့ဒီမှာပါမလာဘူးမားလို့ကအကုန်လုံးဒီဘက်ကရက်ရက်ကအကုန်ဝမ်းချွဲလာတယ်လေအဲ့ဒီကောင်းလေးတွေလေသူက23လို့ပြောမြန်မာကဌာနတော်မားလို့ပြောတယ်ဒါပေမဲ့သူကတကယ်ကြီးပါမလာတဲ့အတွက်သိနိုင်တယ်မားလို့ချမ်းသိရတယ်
အဲ့တော့အမားတို့လမ်းထဲမှာရောက်လာတဲ့ဒီဒရာရလူတာတွေထဲမှာသုံးသွားတာနှစ်ယောက်ပေါ့ခုနကဘိုက်ပွင့်သွားတာတစ်ယောက်နဲ့ဒီမျက်လုံးထိသွားတဲ့လူတစ်ယောက
်ဟုတ်တယ်ပါဒီဒရာလေးအဆိုနှစ်ယောက်သုံးသွားတယ်အမားတို့လမ်းထဲမှာဒရာရတဲ့လူကပေါင်းရင်တော့9ယောက်တွေသွားတာပေါ့
ဝမ်ဘိုက်မှာတနက်တန်ရနဲ့တိတ်ဆုံးသွားတဲ့အသက်23နှစ်အရွယ်ကျောင်းသားကိုညင်ညီအောင်ထက်နိုင်ဟာရန်ကုန်အနောက်ပိုင်းတက္ကသိုလ်အဝေးစင်မြမစာနောက်ဆုံးနှစ်ကျောင်းသားဖြစ်တယ်လို့ရန်ကုန်အနောက်ပိုင်းတက္ကသိုလ်ကျောင်းသားများတမကဘာကသများအဖွဲ့ချုပ်ကကြေညာချက်ထုတ်ပြန်ထားပါတယ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုစန့်ကျင်ဆန္ဒပြပြည်သူတွေနဲ့အတူရပ်တည်တယ်ဆိုတာပြသတဲ့အနေနဲ့ထိုင်ဝမ်မှာလည်းဒီနေ့ဆန္ဒပြကြပါတယ်မြန်မာထိုင်ဟောင်ကောင်နဲ့ထိုင်ဝမ်တို့ကဒီမိုကရေစီတက်ကြွတဲ့လူငယ်တွေအွန်လိုင်းပေါ်မှာဖွဲ့ထားတဲ့ Milk Tea Alliance မဟာမိတ်အဖွဲ့ကဒီနေ့ February 28ရက်နေ့ကိုမြန်မာနိုင်ငံဒီမိုကရေစီရေးအတွက်ဆန္ဒပြကြဖို့ဆော်ဩထားတာဖြစ်ပါတယ်ထိုင်ဝမ်အမျိုးသားတပ်ကတူကចောင်းသားចောင်းသူတွေစုစုပေါင်းရာခိုင်နှုန်းလောက်ရှိတဲ့ဆန္ဒပြသူတွေဟာထိုင်ပင်မြို့မှာခြိတက်ဆန္ဒပြကြပါတယ်ဆန္ဒပြသူတွေကဒေါ်ဆန်းစုကြည်ရဲ့ဓာတ်ပုံတွေဆရာနာရှင်စနစ်စန့်ကျင်တဲ့ပိုစတာတွေမြန်မာနိုင်ငံကစီဒီအမ်ထုတ်ရှားမှုမှာပါဝင်သူတွေကိုထောက်ခံတဲ့စာတမ်းရုပ်ပုံတွေကိုကဆောင်ပြီးတော့ကျွေးကြော်ဆန္ဒပြကြတာပါမြန်မာပြည်သူတွေခံစားနေရတာကိုမကြည့်ရလို့ဆန္ဒလာပြတာဖြစ်တယ်လို့မြန်မာနယ်ဝါတယောက်ကအခုလိုပြောပါတယ်
我们看到那一天的人，很辛苦，还有有的人这样子。我看到雪什么时候，我也心里是很难过的，知道吗？因为那不是我的小孩一样的。
我们想要正义，我们想要和平，我们想要阿三书记上台。
မြန်မာနိုင်ငံမှာသွေးထွက်တမ်းယူအကြမ်းဖက်နှိမ်နင်းနေတာတွေမြင်တွေ့နေရတာအင်မတန်စိတ်မကောင်းဖြစ်ရတယ်လို့ပြောသွားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီတရားမျှတမှုရှိပြီးတော့အေးအေးချမ်းချမ်းနဲ့ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရလက်ကိုအာဏာပြန်ရောက်တာမြင်နေတယ်လို့ဒီနေ့ထိုင်ဝမ်ကဆန္ဒပြသူတွေကပြောပါတယ်။ Milk Tea Alliance အဖွဲ့ရဲ့မြန်မာနိုင်ငံအတွက်လက်ဖက်ရည်တောက်တပိမောင်းနေ့အဖြစ်သတ်မှတ်ထားတဲ့ဒီနေ့မှာကမ္ဘာတစ်ဝှမ်းမှာရှိနေကြတဲ့မြန်မာတွေကလည်းဆရာနာတိမ့်မှုစန့်ကျင်တဲ့ဆန္ဒပြပွဲကိုအွန်လိုင်းကနေပါဝင်ဆန္ဒထုတ်ဖော်နေကြပါတယ်ရှင်။
ညပိုင်းမြန်မာဘာသာအစီအစဉ်လေးကိုညပိုင်း9နာရီကနေ10နာရီအထိ5ဒိုမီတာ19ကီလိုဟတ်၊1555ဒုည5ဒိုမီတာ25ကီလိုဟတ်၊1180ဒုည5ဒိုမီတာ32ကီလိုဟတ်၊9335နဲ့စနေတနင်္ဂနွေမှာ5နာမီတာ190ကီလိုဟတ်၊1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။မင်္ဂလာပါရှင်။ကျမများတစ်ဆင်အောင်ပါ။တတိယနေ့ကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်။ဟောင်ကောင်မှာဒီကနေ့တနင်္ဂနွေနေ့ဒီမိုကရေစီရေးလှုပ်ရှားသူဒါဇင်နဲ့ချီပြီးရဲစခန်းတွေကိုလာရောက်သတင်းပေးပို့ရမှာဖြစ်တယ်လို့သူတို့တွေကတချို့လဲအမျိုးသားလူမျိုးရေးဥပဒေချိုးဖောက်မှုနဲ့တရားစွဲဆိုခံရဖို့ရှိပါတယ်
我自己喺依幾日都不斷安慰我家人啦。
ကျွန်တော်တို့ဟောင်ကောင်ပြည်သူတွေဟာဟောင်ကောင်အတွက်အလင်းပြပေးသူတွေပါ။အစိုးရအနေနဲ့ကျွန်တော်တို့ရဲ့ကိုယ်ပိုင်အခွင့်အရေးတွေကိုသိမ်းယူနိုင်နေတဲ့တစ်ကမ္ဘာလုံးကဒါကိုစောင့်ကြည့်နေပါတယ်။အခုလိုခက်ခဲတဲ့အချိန်တွေမှာဟောင်ကောင်သားတွေစိတ်ဓာတ်ခိုင်ခိုင်မာမာယက်တည်နေတာကိုအားလုံးလည်းသိပါတယ်။ကျွန်တော်တို့တောင်းဆိုထားတဲ့အချက်၅ချက်ကိုတခုမှလျှော့ပေးမှာမဟုတ်ဘူးလို့ဟောင်ကောင်ဒီမိုကရေစီအရေးလှုပ်ရှားသူဂျင်မီရှမ်ကပြောပါတယ်။ပြီးခဲ့တဲ့နွေရာသီတုန်းကလည်းတရားမဝင်ပနာမရွေးကောက်ပွဲစီစဉ်သူဘယ်နီထိုင်းကလည်းသူဒီဥပဒေနဲ့တရားဆက်ဆိုခံရနိုင်ခြင်းရှိတယ်လို့အွန်လိုင်းမှာရေးသားခဲ့ပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ6ရက်နေ့မနေ့ပိုင်းရဲတပ်ဖွဲ့ဝင်ရောက်စီးနင်းမှုမှာထိုင်းနဲ့အတူဒီမိုကရေစီရေးလှုပ်ရှားသူ90ကျော်ကိုဖမ်းဆီးခဲ့တာပါ။ သူတို့ကိုပြီးခဲ့တဲ့ဇူလိုင်လအတွင်းကပနမရွေးကောက်ပွဲစီစဉ်ပြီးဥပဒေပြုအဖွဲ့အတွဲကိုယ်စားလှယ်ရွေးချယ်ဖို့ရည်ရွယ်လှုပ်ဆောင်ခဲ့တယ်လို့စစ်ဆွဲခဲ့ပါတယ်။သူတို့ကိုဖမ်းဆီးခဲ့ပြီးနောက်ပိုင်းမှာပြန်လွှတ်ပေးခဲ့ပေမဲ့သူတို့ရဲ့လက်ကင်ဖုံးတွေနဲ့ကွန်ပျူတာတွေကိုလည်းရဲတပ်ဖွဲ့ကသိမ်းယူထားခဲ့ပါတယ်။အခုရဲစခန်းကိုလာပြီးတော့သတင်းပေးပို့ရမယ့်သူတွေထဲမှာဒီမိုကရေစီရေးလှုပ်ရှားသူလူငယ်တွေနဲ့အတူအမေရိကန်နိုင်ငံသားလူအခွင့်အရေးရှိနေ John Clancy လည်းပါဝင်ပါတယ်။လူဦးရေ 9.5 သန်းရှိတဲ့ဟောင်ကောင်မှာအလို့သဘောကျင်းပခဲ့တဲ့ဒီပနာမရွေးကောက်ပွဲမှာမင်းဆန္ဒရှင်6သိန်းပါဝင်မဲပေးခဲ့တာဖြစ်ပြီးအခုလိုရွေးကောက်ပွဲစီစဉ်သူတွေကိုဖမ်းဆီးတရားဆဲဆိုမယ်လို့ရဲ့အပေါ်မှာဒီမိုကရေစီရေးလှုပ်ရှားသူတွေကပြစ်တင်ရှုတ်ချခဲ့ပါတယ်ရှင်။ American အစားအသောက်နဲ့စီးပွားကုကဲရေးဌာန FDA က Johnson & Johnson Company ထုတ် COVID-19 ကာကွယ်ဆေးတရားဝင်အသုံးပြုခွင့်ကိုစနေနေ့ကခွင့်ပြုလိုက်ပါတယ်။တချိန်သာထိုးနှံမှုလိုအပ်တဲ့ဒီ Johnson & Johnson ကာကွယ်ဆေးကိုအစောဆုံးတနင်္လာနေ့ကစပြီးတော့လူတွေကိုထိုးပေးဖို့အခွင့်ပြုလိုက်ပါတယ်။လေလာစမ်းသပ်မှုတွေအရာဒီကာကွယ်ဆေးက COVID-19 နောက်ဆက်တွဲရောဂါလက္ခဏာတွေကို8500ခန့်လုံးထိထိရောက်ရောက်ကာကွယ်ပေးနိုင်တယ်လို့ဆိုပါတယ်။ John Hopkins Coronavirus သုတေသနစင်တာစနေနေ့ညနေပိုင်းအထိစီးရင်တွေအရ American နိုင်ငံတွင် COVID-19 ကူးစက်သူ 28.5 သန်းနဲ့သေဆုံးသူက 9,200 နီးပါးရှိပါတယ်။ခုလို Johnson & Johnson Company ထုတ် COVID-19 ကာကွယ်ဆေးအသုံးပြုခွင့်ပေးလိုက်တဲ့အပေါ်မှာသမ္မတ Joe Biden ကဒါဟာသတင်းကောင်းဖြစ်ကြောင်းနဲ့ပြည်သူတွေအနေနဲ့သတိလက်လွတ်မနေဖို့လက်ဆေးကြဖို့လူချင်းခက်ခွာခွာနေဖို့နဲ့နှာခေါင်းစည်းတွေဝတ်ဆင်ဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်။ဒီကာကွယ်ဆေးက FDA ကအသုံးပြုခွင့်ပေးလိုက်တဲ့တတိယမြောက်ကာကွယ်ဆေးဖြစ်ပါတယ်။မလအကုန်ပိုင်းလောက်မှာ American နိုင်ငံတွင်ကာကွယ်ဆေးတန်း20လောက်နဲ့နေရာဒီလောက်မှာတန်း100လောက်ဖြန့်ဖြူးပေးနိုင်မယ်လို့ခန့်မှန်းထားကြောင်း Johnson & Johnson Company က AP သတင်းကိုပြောပါရရှင်။စနေနေ့အစောပိုင်းက American အောက်လွှတ်တော်ကအတည်ပြုထားတဲ့ COVID-19 ကာလအကူအညီပေးရေးဆိုင်ရာဥပဒေမူကြမ်းကိုအထက်လွှတ်တော်အနေနဲ့အမြန်ဆုံးအတည်ပြုပေးဖို့သမ္မတ Joe Biden ကတောင်းဆိုလိုက်ပါတယ်။
The people of this country have suffered far too much for too long.
American people တွေတိတ်ပြီးတော့ထိခိုက်ခံစားနေရတာဟာအတော်ကလေးအချိန်တရှိနေပါပြီ။အဲ့ဒီထိခိုက်ခံစားမှုတွေတက်တာရရအောင်လှုပ်ဆောင်ပေးဖို့လိုအပ်နေပါတယ်။ခုဥပဒေကြမ်းကိုအတူတူပြဋ္ဌာန်းမှုအချိန်ကျမှပြီလို့သမ္မတ Joe Biden ကအင်ဖြူရောမှာပြောပါတယ်။ American dollar 1.9 trillion သုံးဆွဲမဲ့အကူအညီပေးရေးဥပဒေမူကြမ်းက COVID-19 ကပ်ရောဂါကြောင့်ထိခိုက်နေတဲ့စီးပွားရေးလုပ်ငန်းတွေပြည်내နဲ့ဒေသဆိုင်ရာအစိုးရတွေနဲ့တန်းနဲ့ချီတဲ့ American ပြည်သူတွေကိုအကူအညီပေးဖို့ရည်ရွယ်ထားပါတယ်။အခုအခါဒီဥပဒေကြမ်းကိုအထက်လွှတ်တော်မှမဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။အောက်လွှတ်တော်မှာတော့အများခံမှန်းထားတဲ့အတိုင်းဒီဥပဒေမူကြမ်းကိုပါတီပေါ်မှာအခြေခံပြီးတော့ထောက်ခံမဲပေးခဲ့တာဖြစ်ပါတယ်။ဒီမိုကရက်မဲ219မဲ Republican မဲ212မဲနဲ့ဆုံးဖြတ်ခဲ့တာပါ။ဒါက Joe Biden အတွက်သမ္မတဖြစ်လာပြီးနောက်ပိုင်းမှာဥပဒေပြုလွှတ်တော်မှာပထမဆုံးအကြိမ်အောင်ပွဲရခဲ့တာလည်းဖြစ်ပါတယ်။ဒီမိုကရက်အမတ် 50 နဲ့ Republican အမတ် 50 အညီအမျှရှိနေတဲ့အထက်လွှတ်တော်မှာဥပဒေမူကြမ်းကိုမဲခွဲဆုံးဖြတ်တဲ့အခါမှာတော့ဒုတိယသမ္မတ Kamala Harris ရဲ့မဲနဲ့အဆုံးဖြတ်ပေးရမယ့်အလားအလာရှိပါတယ်ရှင်။American အစိုးရအနေနဲ့ Saudi Arabia နိုင်ငံနဲ့ပတ်သက်တဲ့ကြီးညာချက်တစ်ဆောင်ကိုတနင်္လာနေ့မှာထုတ်ပြန်မှုရှိတယ်လို့သမ္မတ Joe Biden ကပြောပါတယ်။ Saudi သတင်းတောက် Jamal Khashoggi ကိုလွတ်ကျန်မှုမှာ Saudi ရှင်မင်းသား Mohammed bin Salman ရဲ့ခွင့်ပြုချက်မရဘဲနဲ့လွတ်ကျန်မှုဖြစ်နိုင်ခြေနေပါလွန်းတယ်လို့ကောက်ချက်ချထားတဲ့ထောက်လှမ်းရေးအစီရင်ခံစာတစ်ဆောင်ကိုလူသိရှင်ကြားထုတ်ပြန်ပြီးမှသမ္မတ Biden ကအခုလိုပြောလိုက်တာပါ။Saudi အင်ရှီမင်းသားပေါ်မှာတင်းမာတဲ့မူဝါဒချမှတ်ခြင်းမရှိတာကြောင့် American အစိုးရအနေနဲ့ဝေဖန်မှုတွေရင်ဆိုင်နေရတာလည်းဖြစ်ပါတယ်။တောက်ကြနေကလူအများတည်အောင်ထုတ်ပြန်ခဲ့တဲ့ထောက်လှမ်းရေးအစီရင်ခံစာမှာတော့ Washington Post သတင်းစာဆောင်းပါးရှင်ခါရှိုဂျီဟာ2018ခုနှစ်အောက်တိုဘာ2ရက်နေ့ကတူရကီနိုင်ငံက Saudi ကောင်စစ်ဝင်ရုံးကိုလာရောက်ဖို့မျှခေါ်ခံရပြီးအဲဒီကောင်စစ်ဝင်ရုံးထဲမှာအင်ရှီမင်းသားနဲ့ဆက်နွယ်နေတဲ့ထောက်လှမ်းရေးတွေရဲ့တက်ဖြတ်တာကိုခံလိုက်ရတယ်လို့ဖော်ပြထားပါတယ်။American အနေနဲ့ Saudi နဲ့ဆက်ဆံရေးခိုင်မြဲအောင်ကြိုးပမ်းနေပေမဲ့ American ရဲ့စံတန်ဘိုးတွေနဲ့ကိုက်ညီမှုရှိရမယ်ဆိုတာကိုသမ္မတ Biden ကရှင်းရှင်းလင်းလင်းပြောကြားပြီးဖြစ်ကြောင်းလဲ American နိုင်ငံသားရေးဝန်ကြီး Antony Blinken ကပြောပါတယ်။တကြွလှူရှားသူတွေအစိုးရစန့်ကျင်သူတွေနဲ့အသတင်းတောက်တွေကိုတိုက်ခိုက်တပ်ဖြတ်နေရတယ်ကို Saudi အစိုးရအနေနဲ့ရပ်ဆိုင်းရမှာဖြစ်ပြီး American အနေနဲ့တိခတ်မှာမဟုတ်ဘူးလို့လဲ Blinken ကပြောပါတယ်ရှင်။တော်ရရှင်များရှင်တင်းငွေနေနေညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုနားဆင်လို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
ရန်ကုန်မြို့မှာဒီကနေ့မှာတော့အာရှမျိုးတော်လန်ရေးလို့သတ်မှတ်ပြီးအာနာရှင်စန့်ကျင်ရေးအင်းနဲ့အာနယ်ဆန္ဒပြဖို့ပြင်ဆင်ကြတာမှာရန်ကုန်မြို့နေရအနှံ့မှာတော့အင်အားသုံးဖြိုခွင်းတာတွေကြောင့်ဒေဆုံးထိခိုက်ဒဏ်ရာရသူအများပြားရှိခဲ့ပါတယ်။ဒီအကြောင်းကိုကိုယ်တိုင်သတင်းသွားယူခဲ့ကြတဲ့ VOA သတင်းတောက်တွေရဲ့ပြောပြချက်တွေကိုကျွန်မမိခါကစူးစီးတင်ပြပေးသွားမှာဖြစ်ပါတယ်။ February 28ရက်ရန်ကုန်မြို့အနှံ့ကစစ်အာဏာသိမ်းမှုစန့်ကျင်ရေးဆန္ဒပြပွဲတွေကိုလုံခြုံရေးတပ်တွေကတနက်ကြီးတွေရာဘာကြီးမိဂိုဘုံအတံမိုင်းတွေလေးခွာတွေနဲ့ပစ်ခတ်ဖြိုခွဲခဲ့ပါတယ်။ရန်ကုန်မြို့မှာတော့လူလေးဦးထက်မနည်းတိတ်ဆုံးခဲ့ပြီးဒဏ်ရာရသူဖမ်းဆီးခံရသူတွေလည်းရှိခဲ့ပါတယ်။မနေ့အစောပိုင်းကစလို့ရန်ကုန်မြို့မှာရှိတဲ့မြို့နယ်အသီးသီးကနေထွက်လာမဲ့ဆန္ဒပြသူတွေကိုမြို့နယ်တွေထိတ်မှပိတ်ပြီးပစ်ခတ်ဖမ်းဆီးရာတွေလုပ်ခဲ့ပါတယ်။တာဂေတာ၊တာမွေ၊ကြောက်မြောင်း၊တင်ငန်းကျွန်း၊တောင်တကုန်၊ကမာရွတ်၊လှယ်တန်၊မြင်းဒီကုန်းစံကြောင်ရန်ကင်းတောင်းကလာစတဲ့မြို့နယ်တွေကထွက်လာမဲ့ဆန္ဒပြတပိတ်စစ်ကြောင်းတွေအနေနဲ့စုရက်ကိုမသွားနိုင်အောင်မြို့နယ်တွေအတွင်းမှာပြစ်ခတ်ဖမ်းဆီးတာအင်အားသုံးနှိမ်နင်းတာတွေနဲ့လူစုခွဲအောင်လှုပ်ဆောင်ခဲ့ကြတာပါရန်ကုန်လဲတဲ့မှာဒီမနက်စစ်အာဏာသိမ်းစန့်ကျင်ဆန္ဒပြပွဲကိုပြစ်ခတ်ဖြုတ်ခွင်းရမှာကြီးစစ်နဲ့ပြစ်တယ်လို့ယူဆရနိုင်တဲ့ထင်ရတွေရခဲ့ကြပါတယ်လေရန်ဆန္ဒပြပွဲကိုရင်တွားရောက်သတင်းယူခဲ့တဲ့ကျမတို့ VOA သတင်းတောက်ကိုစီသူကိုမေးကြည့်ပစ်ခဲ့ပါတယ်။ကိုစီသူရဲ့လေရန်မှာဒီကနေ့အဖြစ်အပျက်တွေကိုနည်းနည်းလောက်ပြောပြပေးပါဦ
း။ကျွန်တော်တို့လေရန်ခုနှစ်လမ်းလေးကိုပြေးဝင်တဲ့အချိန်မှာကျွန်တော်ပြေးနေတဲ့နောက်မလမကမှာပါလာတဲ့သူတယောက်ကိုလေဘင်းကိုကြီးစက်မှန်ပါတယ်။ဆိုအဲ့ဒီမှာလဲပရိုက်တာဆေးဝန်နန်းတွေရောက်လာပြီးတော့ဒီနီးစက်ရဆရာဝန်ဆေးကန်းကိုခေါ်သွားပါတယ်။ပြီးတော့ရေးဘော်ကားကိုလည်းခေါ်ပြီးတော့ဆေးရုံပို့လိုက်ပါတယ်။ကျွန်တော်နောက်ဆက်တွဲကြားရတာတော့အဲ့ဒီဆေးရုံပို့လိုက်တဲ့တနတ်မှန်တဲ့လူနာဆုံးသွားတယ်လို့ကြားရပါတယ်။တပြိုင်တည်းမှာပဲဒီလေရန်လာမပေါ်မှာလူတယောက်ဒီအရက၅ចောင်းရှိမှာတနတ်ထံအကြောင်းလဲနေပြီးတော့ဒဏ်ရာရနေရလို့ကြားလို့အနီးနားလူတွေကသွားပြီးတော့ဆွဲပြီးတော့ခေါ်တဲ့အခါမှာဒီလူအသက်ဆုံးရှုံးနေတယ်လို့လည်းအဲဒီပရိုက်တာကူညီတဲ့သူတွေကဇီကနဲ့ကျွန်တော်တို့ကြားပါတယ
်ရန်ကုန်မြို့ကဆန္ဒပြသူတွေအ धिक စုဝေးရာဖြစ်တဲ့ညင်ဒီကုန်းစမ်းကြောင်းမြို့နယ်ဘားကရလမ်းမှာအင်အားသုံးဖြိုခွင်းတာတွေရှိခဲ့ပါတယ်မနေ့ပိုင်းကလေးကမိဂိုဘုံနဲ့ပြစ်ခတ်တယ်လို့ဆန္ဒပြသူတွေကိုအင်အားသုံးဖမ်းဆီးတာတွေရှိခဲ့လို့အဲဒီနေရာကိုရောက်နေတဲ့ကျွန်တော်တို့သတင်းတောက်မအက်ကနုံကပြောပါတယ်
မင်းပူတွေကဒီအကြံကြံကြိုခွဲခဲ့တယ်။ခိုင်ကြည့်နေတဲ့သူတွေကရောသူတို့စွဲခေါ်သွားတယ်။ဟိုရိတ်ခတ်တာတွေ့ရတယ်ပေါ့နော်။ဟိုနံပါတ်၃နဲ့ချိန်မှာပဲ၃လေးရလောက်စွဲခေါ်သွားတော့တွေ့ရတယ်ပေါ့နော်။နော်လမ်းတွေလမ်းချိန်မှာပေါ့သူအိမ်မှာစောက်ဆိုင်နေတယ်။သမားပြတဲ့သူတွေကလည်းဒီအိမ်ထဲမှာဝင်ပုံးဝင်ပြေးနေရတယ်ဆိုတော့အဲ့ကနေထွက်လာရင်သူတို့ဖမ်းဖို့အတိစောက်ဆိုင်နေတာပေါ့နော်။ဒရင်သမားကိုလည်းမချောင်းဘူးပေါ့နော်။ဒရင်သမားကိုတွေ့ရင်လည်းစွဲတယ်။ကောက်စွဲသွားတာတော့အရင်ကဖမ်းဆီးသွားတာမျိုးအဲ့လိုမျိုးတွေ့ရတယ်ပေါ့နော်။လောကစောက်ဆောင်ဖို့ရှိတဲ့အနေအထားမှာရှိနေတယ
်။ရန်ကုန်မြို့ရဲဖြစ်တဲ့ဗိုလ်ချုပ်လန်းတိမ်ဖြူလန်းတဝိုက်မှာလည်းရဲတပ်ဖွဲ့ဝင်တွေဘက်ကအင်အားသုံးဖြိုခွင်းမှုတွေရှိခဲ့ပြီးဖမ်းဆီးမှုတွေလည်းရှိခဲ့ပါတယ်။အဲ့ဒီနေရာနာမှာတရင်ကိုရင်တွားယူခဲ့တဲ့ VOA သတင်းတော်ဦးမိုးစောကဖမ်းဆီးခံရသူတွေနဲ့ပတ်သက်လို့အခုလိုပြောပြပါရစေ
။ကျုပ်နေရာကျောင်းသားတွေကအဲ့ဒီမှာစီရင်စုပေါ်မှာမနေ့ကစူကြတယ်လို့ပြောတယ်။ရှင်းတာကိုကျော်တော့မှာပေါ့လေ။အဲ့ဒီချိန်မှာသူတို့လူစုနေတဲ့ချိန်မှာပဲရှင်းတဲ့ဖွဲ့တွေကအားရှိစရာရောက်လာတော့သူတို့ကိုခွဲလို့ဖမ်းနေပေါ့လေ။ဒါနဲ့ဆိုတော့အဲ့ဒီချိန်မှာကျောင်းသားများကအရေးကြောင့်တက်ကူပေါ့။ဒါန်တက်ကူကလာပါတယ်။ဒီကန်နာလာတဲ့ပေါ့။အရင်ကဒီကန်ကတော့အရင်ကတည်းကကပ်ပြီးကြားနေ။ကပ်ပြီးတော့ကကပ်ပြီးချိန်မှာအင်းကြီးရတယ်ပေါ့။ကျွန်တော်လက်ခံထားတယ်။သူကပုံချောင်းနေတဲ့ကျောင်းသူကျောင်းသားတို့ကတော့ဒီနေရာမှာကိုသူစိုးရိမ်နေတဲ့အခါမျိုးရှိရပေါ့။ဒီလိုမျိုးတော့မအခင်ခင်ရှိနေပါတယ်ဆိုတာသူပြောရပေါ့လေ။
မြို့နယ်အသီးသီးမှာဆန္ဒပြသူတွေဖမ်းဆီးခံနေရသလိုဒဏ်ရာရသူတိတ်ဆုံးသူတွေလည်းရှိနေပြီးအရေးအတွက်ကို VOA အနေနဲ့တိကျအတိမပြုတ်ပေးနိုင်သေးပါဘူး February 28ရက်နေ့မနေ့ကတရက်ထဲမှာအာနာရှင်စန့်ကျင်ရေးဆန္ဒပြသူအယောက်900ကျော်ကိုဖမ်းဆီးခဲ့တယ်လို့စစ်အုပ်ချုပ်ရေးကောင်စီကထုတ်ပြန်ထားပါရှင
်ဆရာနာသိမ်းမှုစန့်ကျင်တဲ့မန္တလေးဆန္ဒပြပွဲတွေကိုဒီကနေ့လုံခြုံရေးတပ်တွေကပြစ်ခတ်နေနေရမှာလူနာဦးတက်မနေတည်ဆုံပြီးအများပြားဒဏ်ရာရခဲ့ပါတယ်ဒီကြောင်းကိုကျွန်တော်ထောက်အောင်ခန့်ကသတင်းပေးပို့လိုက်ပါတယ်
ဒီကနေ့ဖေဖော်ဝါရီ28ရက်မန္တလေးမှာစစ်တပ်နဲ့ရဲတပ်ဖွဲ့ကပစ်ခတ်တာကြောင့်နှစ်ဦးသေဆုံးပြီးအများအပြားဒဏ်ရာရရှိခဲ့တာပါ။တေဆုံးသူတွေဟာဥက္ကဋ္ဌမှန်ပွင့်ထွက်တေဆုံးခဲ့တာဖြစ်ပါတယ်။တေဆုံးမှုနဲ့ပတ်သက်လို့မျက်မြင်တွေ့ရှိသူတို့က VOA ကိုခုလိုပြောပါတယ
်။ကျွန်တော်တို့ဒီရဲတွေမလာခင်တော့ပေါ့ဒီ65လမ်းမှာကျွန်တော်တို့ဒီလမ်းကိုအိုကေနဲ့လမ်းပိတ်တယ်။လမ်းပိတ်ပြီးတော့အမှဒီ64လမ်းဖက်ဟော66လမ်းဖက်ကနေပြီးတော့အတန်ရဲတွေလာပြီးရဲတွေလာပြီးတော့ကျွန်တော်ဒီအိမ်တကားထဲဝင်ပြော့အိမ်ဝင်ထဲဝင်လိုက်တယ်ပေါ့အဲ့ဒီမှာအဲ့အထီးထီးမဲ့ဦးလေးက65လမ်း40တောင်းမှာကနေပြီးတော့40ဒီတောင်းနဲ့ဝင်လာဒီတောင်းလေးမှာပဲရှိသေးတယ်အဲ့ဒါနှစ်ယောက်တယောက်ကသူ့နောက်မှာတယောက်ပါလေသူ့နောက်ကတယောက်ကဆိုင်ငယ်ပေါ်နေအစင်းပြီးတော့နောက်လဲကြည့်သူကဆိုင်ငယ်လေးကိုခွာရက်ကလေးအမချက်ချက်လဲသွားတာကောင်းတော့ထိသွားတော့ဆိုင်ငယ်အုပ်ထုတ်အနီရောင်နဲ့ဆိုင်ငယ်ကလည်းအနီရောင်နဲ့
ပြည်သူတွေကလည်းရဲတွေဝင်ရောက်နိုင်အောင်လမ်းမတွေမှာအတားအဆီးတွေပြုလုပ်ကြပါတယ်အတားအဆီးတွေပြုလုပ်လို့စစ်တပ်နဲ့ရဲက66လမ်းတခြားပစ်ခတ်တာတွေပြုလုပ်ခဲ့လို့ကြီးစံထိမှန်ပြီးဒဏ်ရာရခဲ့သူတွေရှိပါတယ်ကြီးစံထိမှန်ဒဏ်ရာရရှိတာကိုမျက်မြင်တွေ့သူတူက
အစားတော့အတဏ္ဍာန်နဲ့အတန်တွေတော့ကြားနေရတယ်ဒါပေမဲ့ကျွန်တော်တို့အဲ့နောက်အုံညီကလေးတွေလာမှဆိုလို့ဆိုတော့လမ်းပိတ်တဲ့အနေနဲ့အုံညီကလေးတွေပြစ်နေကြအဲ့အချိန်မှာထိသွားအဲ့ကြောက်ပါဘာသာအတန်ပဲကြားလိုက်တိုက်ပြီးတော့မပြောင်းနိုင်ပါဘူးပြစ်လက်အဲ့ဒါကျွန်တော်မှားပြီးတော့ဒီကနေ့ကအချင်းချင်းခေါ်လိုက်ရတယ်ပေါ့
ဒီကနေ့ညနေပိုင်းဒီစစ်တပ်နဲ့ရဲကပစ်ခတ်မှုတွေဇက်တိုက်ပြုလုပ်နေပြီး82လမ်း35လမ်းနဲ့36လမ်းတောက်မှာအမျိုးသမီးတူဦးကောင်းကြည်စံထိမှန်ပြီးတည်ဆုံသွားပါတယ်ဒီကနေ့မနက်ပိုင်းမှာတော့ကျောင်းသားသမဂ္ဂပေါင်းစုံစစ်တပ်ကတူပေါင်းစုံအင်ဂျင်နီယာတပိတ်နဲ့ဆရာမတွေနဲ့လူသိရှိပါဝင်တဲ့တပိတ်ပေါင်းစုံဟာ62လမ်းနဲ့မနော်ရီလမ်းတောက်မှာစုဝေးပြီးထိုင်တပိတ်ပြုလုပ်ခဲ့ကြပါတယ်ထိုင်တပိတ်ပြုလုပ်ပြီးလူစုခွဲခြင်းမှာတော့စစ်တပ်နဲ့ရဲဟာဖြိုခွင်းမှုလာရောက်ခဲ့ပေမဲ့ပြည်သူတွေကလမ်းများပိတ်ဆို့တားဆီးပေးခဲ့လို့ဖြိုခွင်းလို့မရခဲ့ပါဘူး။ဆန္ဒထုတ်ပေါ်ရမှာပူပေါင်းပါဝင်မှုလာရောက်ပြင်ဆင်နေတဲ့ဆရာဝန်တွေရှိရဲ့မန္တလေးကရင်300ကိုအင်အားများပြားနဲ့လာရောက်ဝိုင်းခဲ့ပေမဲ့ဖမ်းဆီးခံခဲ့ရတာတော့မရှိခဲ့ပါဘူး။ဆရာနာသိန်းစန့်ကြီးဆန္ဒပြပွဲတွေစခဲ့တဲ့အချိန်ကစပြီးစစ်တပ်နဲ့ရဲတပ်ဖွဲ့ကပစ်ခတ်မှုကြောင့်ဒီနေ့တစ်ထိမန္တလေးမှာတိုက်ဆုံသူ9ဦးထိရှိနေပါတယ်ခင်ဗျာ။
မြန်မာနိုင်ငံအနှံ့မှာဆန္ဒပြကြတဲ့တပိတ်စစ်ကြောင်းကြီးတွေကိုလုံခြုံရေးတပ်တွေကပြစ်ခတ်ဖြိုခွဲတာတွေရှိခဲ့တဲ့အတွက်ဒဏ်ရာပြင်းထန်သူတွေနဲ့တေဆုံးသူတွေပိုများလာနေတဲ့အကြောင်းကိုပြောပြပါမယ်ကျွန်မအင်တနာထွန်းပါမြန်မာနိုင်ငံရဲ့မြို့ကြီးတွေဖြစ်တဲ့ရှမ်းကုန်းနဲ့မန္တလေးတို့မှာဆန္ဒပြစစ်ကြောင်းတွေကိုတနက်နဲ့ပြစ်ခတ်ဖြိုခွဲတာတွေရှိခဲ့သလိုပဲတနင်္သာရီတိုင်းဒဝယ်မြို့၊ဘိန်းမြို့၊မကွေးတိုင်းပခုတ်ကူနဲ့ပဲခူးတို့မှာလည်းပြစ်ခတ်ဖြိုခွဲမှုတွေရှိခဲ့တဲ့အတွက်ထိခိုက်သေးဆုံးမှုတွေရှိခဲ့ပါတယ်တဝဲခရိုင်မှာဒီကနေ့မြို့နယ်၄ခုစုပေါင်းပြီးအင်အား2သိန်းကျော်ပါဝင်ဆန္ဒပြခဲ့ကြပါတယ်။အဲ့ဒီဆန္ဒပြသူတွေကိုမနက်9နာရီခွဲဝန်းကျင်လောက်မှာရဲနဲ့စစ်တပ်ကကြိုတင်အသိပေးတာမျိုးမရှိဘဲဆန္ဒပြလူအုပ်စုတွေခြေထဲကိုဖြတ်ဝင်ပြီးတော့မြေကြီးယူပုံဖြစ်တာ၊ရာဝတီနဲ့ဖြစ်တာ၊ပနတ်ပစ်ဖောက်တာ၊ခြေစစ်တူနဲ့ပစ်တာတွေလုပ်ခဲ့တဲ့အတွက်ဒဏ်ရာရသူတွေများပြီးပနတ်ဒဏ်ရာကြောင့်တိဆုံးသူ9ဦးအထိရှိခဲ့တယ်လို့ဒီနေ့တဝဲ NLD တပိတ်စစ်ကြောင်းမှာပါဝင်ပြီးတော့ကိုရိုင်းရာဝတီနှစ်ချက်ချိမှန်ခဲ့တဲ့ကိုဆိုင်ကကိုထွန်းက VOA ကိုပြောပါတယ်
အော်ဆေးတပြက်ဟိုဝင်လာပြီးတော့ရောဘာကြီးနဲ့ဖြစ်တယ်၊နေရီယုံပုံးလေးနဲ့ဖြစ်တယ်၊အကြီးစစ်တွေနဲ့ဖြစ်တယ်။အဲ့ဒီဟာက300ခန့်မနှဲမှာဖြစ်တယ်။စုစုပေါင်းနောက်ဆုံးသိရတဲ့စုစုပေါင်းဆိုလို့ရှိရင်ပေဆိုးတဲ့သူဦးရီကအခုလောလောဆယ်မှာ9ယောက်ရှိနေပြီ။ဒီအေးပေါ်ခွဲစိတ်သူကခံရနေရတဲ့တယောက်ကရှိတယ်။ဒါပေမဲ့ဆက်အန်ဒီရဲ့တော့စိုးရိမ်နေရတယ်။
ရဲတွေရဲ့အနောက်မှာရှိနေပြီးတော့ဒဏ်ရာပြင်းပြင်းထန်ထန်ရထားပုံရတဲ့လဲနေတဲ့အမျိုးသားတစ်ယောက်ကိုရဲတွေကကားပေါ်တင်ခေါ်သွားပြီးအခုထိဘယ်မှာရှိနေသလဲအသက်ရှင်နေသေးသလားဆိုတာကိုမသိရသေးဘူးလို့လည်းကိုဆိုင်ကိုကိုထုံးကပြောပါတယ်။ထိခိုက်ဒဏ်ရာရသူက50ဝန်းကျင်လောက်ရှိပြီးတော့20လောက်ကဖမ်းခံထားရတယ်လို့ဆိုပါတယ်။ဒီနေ့ဖြစ်တဲ့ပစ်ခတ်မှုတွေမှာလုံခြုံရေးတပ်ဖွဲ့ဘက်ကဘယ်လိုပုံစံနဲ့ပစ်ခတ်ခဲ့သလဲဆိုတာကိုကိုဆိုင်ကိုကိုထုံးကအခုလိုပြောပြပါတယ်
။ပစ်ခတ်ချိန်ခေါ်တွေလည်းအများကြီးဖိုင်ပါဟိုအစီတတောက်ထည့်တယ်တောက်ထက်ပြီးတော့တစ်ချက်ပြစ်တယ်တောက်ထက်တယ် wifi လိုဟာမျိုးနဲ့ပြစ်တာတွေ့ရတယ်ပြီးတော့ပေးချာပြီးပေးချာချေရွယ်ပြစ်ခတ်တယ်ဆိုတာကပြောလို့ရတယ်ဘာလို့ဆိုတော့ဒူးထောက်ပြီးတော့ပေးချာချေရွယ်ပြီးမိုးဆိုးကကားကောင်ကိုပြစ်တဲ့ပုံစံမျိုးနဲ့သူတို့ကပေးချာချေရွယ်ပြစ်ခတ်တာကိုကျွန်တော်တို့တွေ့ရတယ
်ဟုတ်ကဲ
့အဲ့ဒါကိုလည်းကျွန်တော်ရုပ်တံကြိုက်ထားတာရှိတယ်မှတ်တမ်းလည်းလွတ်ထားတာရှိတယ
်ဘိန်းမြို့မှာလည်းဆန္ဒပြသူတွေကိုပြစ်ခတ်ဖြိုခွဲခဲ့တာကြောင့်တိခိုက်ဒဏ်ရာရသူ60ကျော်လောက်ရှိနိုင်ပြီးတော့ဖန်စီခံရသူကတရားဝင်ကျင်ရှိနေနိုင်တယ်လို့ဆန္ဒပြပွဲမှာပါဝင်တဲ့ဗိတ်ဒေသခံတူကပြောပါရယ်။လုံချုံရေးတပ်ဖွဲ့ကပြစ်ခတ်ဖန်စီတာတွေကြောင့်ပြင်လဲတဲ့ကိုခုန်ချင်းသားတဲ့သူတွေရှိသလိုတအူးတည်ဆုံးတဲ့ဆိုတဲ့တဲ့င်းကိုလည်းအတီးပြုတ်နိုင်ကိုကြိုးစားနေတယ်လို့သူကပြောပါရယ်။
ลอลอเซ่แม่บ้านในด้วยไอ้เด็กคนนี้ก็ฉันเราคอนฟันลูกเมียดีกว่ามาเนี่ยตัวเราคุณอ่ะมาดีช่วยคนนี้มาเราแทนที่จะไปเราโอ้ยเด็กนี่เดี๋ยวลูกเดียวเราฉันเราดีซีดีมันได้มาเราฉันเราตัวอะไรเดี๋ยวแม่ตัวตัวนี้เลยเว้ยว่ากูจะดีฉันเราดีแต่แกกูเด็กบอดีบ่ฉันเราคุณจะดีโอ้ไลค์คอนเทนต์เราแต่ลูกเมียดีอ่ะจำมือฉันเราคอนฟันลูกผัวตัวเข็ดไปที่นี่ที่นี่ลูกมาไปครับ
ปกติมาเลยสนามบินสิจังโอ้ยแค่ช่วยใครเลยลูกก็ได้ด้วยที่สองตัวเนี่ยที่ใครจะยาชาตุเรศิกาบินเขาอุลาพันธ์สิใครเลยลูกปกติตาแข็งสนามบินตัวอุลิงกูก็เปียวไปสนามไหนวันที่เรามาจังโอ้ยดูเรื่องนี้เปล่าใช่ไหมนายจังนั้นมาตัวประกันนี่ก็ซาบิโดบีเดซาบิโดบีเนี่ยดีเดี๋ยวจะไปดีดูเรื่องอะไรดีดีดูเรื่องมาบ้างจังนั้นพัฒนาตัวดีดีตรงนี้ตรงนี้ดีนี่ตัวลูกศิษย์ตรงนี้จะส่งเลยมาดูตรงนี้เราก็
แต่ยาจ่ายได้ไหมมาไงเราก็ที่แทนแต่ยาได้กูแต่พวกเสี่ยงมาจะพิจารณาคุณทำแข่งดีกว่าเนี่ยปกติมีมาแล้วที่แค่พิจารณาจะอันนี้ตัดอุติส่งเข้าไปแล้วที่แค่แต่ยาดูเสื้ออุจจาระเนี่ยสิ่งเดียวปกติคุณสนับสนุนไปมาเปล่าเนี่ยอุโมงค์มังอ่ะเปล่าไปตรงนั้นเราดีกว่าเนี่ยเนี่ยเดี๋ยวเราจะดูดีกว่ามาแล้วกลับไปนั่งเรามาวุ่นวุ่นนี่แหละเราดีกว่าเปล่าเลยเปล่าเลย
ที่เสียงดีใช่ไหมดีใจเปล่าล่ะดูดีกูอ่านดูไปแล้วเราไม่ว่าไม่อยากดูว่าอย่างไรอยู่ข้างบนวิวยานาส่งยาฉีดทาร์ดเรนุยาส่วนสิ่งนั้นเยอะพิการในนี้นะจ๊ะไม่มาในงานตัววันที่สองตัวนั่นเสียวันจันทร์ชินเอลุตียาวาเลชจะมาอีกต่อหน้าทุ่มมาแต่กูมาที่นี่สนับสนุนยาเสพติดดูว่าเจ้าหน้าที่เนี่ยเสวนาดีกูอนาบันดีก็จำเป็นผิวใครบิดอสนับสนุนมาป่าวันดูเนี่ยจะกูพันธุ์สิ่งอะไร แต่เมื่อเราไปมาเรานี่นายมือเราบิดอเปียนเราไปแก่เราสนับสนุนมาป่าวันเนี่ยแต่เจ้าลูกชายดูเสียวันอู้ก็เปียวว่าเลยที่ชินิกรู้จักเราอย่างไรก็สับสนมีเงินทำอะไรเนี่ยเราโชว์เนี่ยเขาทำอะไรมาเลยแต่เราดีเจ้าหน้าที่เราโชว์เงินเนี่ยสูงสูงอะไรอย่างนี้ดีกว่าพาชีเนี่ยบอกเลยเราที่เดิมมาซาโซนะไอ้ที่เดิมที่จำเป็นตัวเราเป็นเชิงว่าที่เดิมเป็นงานจะเราที่ก็มีก็จะเราได้งานอะไรมาชีเนี่ยตัวที่อยากจะกล้าอะไรอย่างนี้ตัวน้องกล้าอะไรอย่างนี
တွေရောက်တာဒေကပထမဆုံးရောက်တာတီးပေါ့နော်အဲဒီတီးမှာပါလာတဲ့အချိန်မှာသူတဘောပါတဲ့အချိန်မှာအဲဒီမှာနှစ်ပွင့်နဲ့ဒီရောက်ပါတယ်အဲဒီတယောက်ကြီးကျွန်တော်တွေဒီခွဲမှလာမခွဲဘူးလားမခွဲငါတို့တက်မယ်လို့ပြောတယ်အဲဒီအချိန်မှာဒီကမှရှိနေကျွန်တော်ဖြစ်တဲ့ကျွန်တော်တို့ပြန်ပြောတယ်ကျွန်တော်တို့လူစုပြေနေတယ်သူဘာမှအကျန်းတက်ကြတော့မရှိကျွန်တော်တို့ဘာမှတော့ဒီညကသနာပြတာလို့ပြောတယ်အဲ့လိုမဲ့သူတွေဒီကြောတာနဲ့တိုင်နဲ့ချက်ချင်းတက်လာတာပါဟိုလောကတောင်ပိုင်းကြီးလည်းမရှိဘူ
း
ဟိုစီလူစုကတော့ကျွန်တော်တို့ပြန်ပြောနေတဲ့ခြေရအောင်ပဲသူချက်ချင်းတက်လာတယ်တက်လာတဲ့အချိန်မှာညတက်ပြီးတော့ဟိုတိုင်းကိုတုံးနေရပြီးတော့သူတွေအုပ်လိုက်ကြည့်တက်လာတယ်တက်လာတဲ့အချိန်မှာသူက25ရောက်လောက်ရှိပါလားအဲ့25ရောက်တက်လာပြီးတဲ့အချိန်မှာသူတွေအဲ့အတန်ပုံပေါ့ပထမဆုံးဖတ်ပြလိုက်တဲ့ပုံကကျွန်တော်ရှိတော့မှရှိတယ်သူချက်ချင်းတက်တာကျွန်တော်နောက်မှဒီလေးရှိနေတာပါတော့အဲ့ကျွန်တော်ဒါနဲ့ဒါရသူတို့ဒီအတန်ပုံဖြစ်လိုက်တယ်ကျတဲ့အချိန်မှာကလေးကောင်လေးလာပါတယ်ဒီတကြီးလေးယူဖို့မတော်ဘူးဒီကောင်လေးကတော့ရှိနေကလေးကဝင်ပြေးတယ်အဲ့တော့သူတို့တွေကလည်းအစံမောင်းတဲ့မှာဒီအကောင်လုံးနားအောင်ပြီးတော့ကလေးကိုတောက်တယ်တပင်းကလေးဖြစ်သွားတဲ့အချိန်မှာတော်နေဒီခြေကပြေးပြီးတော့ထိုက်ကြိုက်တယ်ဆရာဘာဒီမှာတောင်းတာအခုကကျွန်တော်ဆေးဖြစ်ပေါ့ဆေးဖြစ်ကြည့်ရလိုက်တာတော့ဝင်သွားတယ်ဝင်သွားပြီးတဲ့အခါကျတော့ရှိတဲ့ကလေးကိုအကောင်လုံးဆန်းတယ်ကြိုက်တယ်ဆက်ဆက်ကြတယ်ဟိုတချို့တို့လည်းရှိရင်ကြိုက်တာတော့တောက်ပြေးဆန်းတယ်လို့ရှိတယ်တကယ်သူလည်းဖန်ခံရတယ်ကြီးရအများကတော့ပတ်စားအလုံးများနဲ့ပလတ်စီပြောလို့ဆိုတော့ကျွန်တော်တို့အခုထိအတီးနဲ့ပြနိုင်သေးတယ်ပြင်ငန်းကျောင်းမှာတင်းတင်းထန်ထားရတယ်လို့ပြောတယ်ဒီတောင်းလာရှိနေတာလို့ရယ
်အဲ220လောက်ဖမ်းသွားတယ်အခုအားလုံးပြန်လွတ်လာပြီလား
အာကျွန်တော်တို့ဒီ220ဆန်းကတော့အားလုံးပြန်လွတ်လာပြီအားလုံးပြန်လွတ်လာပြီကျွန်တော်တို့ဘယ်လိုတော့အဲ့ဒီဖမ်းသွားတဲ့အချိန်မှာတော့ရှောက်ကျွန်တော်ရှိနေတယ်ဒါလို့ဆိုတော့ဖမ်းတယ်ဖမ်းတဲ့အချိန်မှာကျွန်တော်ရက်ကွက်ကိုခေါ်တယ်လူကိုခေါ်တယ်မနေ့ကအရင်ဆုံးအချိန်မှာရှင်းလာတာပြင်တဲ့အခါကျရက်ကွက်နဲ့ကျွန်တော်ပြန်ဝိုင်းတယ်ကျွန်တော်ကအောက်ဆုံးနေကျွန်တော်ပြန်ဝိုင်းရဝိုင်းရချိန်မှာလည်းသူတို့ရေအဲတနက်ကိုမိုးဝထောင်ချေချက်တိတိဖြစ်ပေါ်ပါရဲအဲတော့ပြီးတော့နောက်တော့မျက်ရည်ကိုပုံနေတုံးတယ်အဆန်ပုံနေတုံးတယ်ပြီးတော့အဲ့ချိန်ကမှအရွက်ဝတ်တင်နေလူတွေကကျွန်တော်တို့လူဟုတ်တယ်ချာရတော့အဲ့ဒီပုံကိုအကုန်လုံးဖြစ်ခဲ့ပဲကျွန်တော်ဆိုင်ရန်ရတဲ့တာမတွေလည်းရှိပါတယ
်ဟုတ်ကဲ့ညီနိုင်မှုတွေလုပ်တယ်ဆိုတော့ဘယ်လိုညီနိုင်မှုတွေလုပ်တာလဲပြောလို့ရမလား
နောက်ဆုံးညီနိုင်မှုတွေကတော့ဆရာတကယ်တာကြီးလောက်တော့တာကြီးလောက်တဲ့အချိန်မှာညီနိုင်မှုသူစင်ကြီးလေးကိုစားပါလေ
။ဟုတ်ကဲ့
။အဲ့တော့တော့ကလေးကိုကျန်ထုတ်သူဆောင်ပြလာတော့လည်းသူမင်းသမားပါလားဆက်ပြီးသေးတော့ဆက်ပြလိုက်တာ။
အဲ့တော့ခံဝင်ချက်တွေပါတစုံတရာလောက်ခဲ့ရလားအဲ့လိုမျိုးလောက်ခဲ့ရရှိလား
။ခံဝင်ချက်တစုံတရာတော့ဆောင်ရနိုင်မယ်ကျွန်တော်ဒီအထဲမှာပါသွားတဲ့ဖြေးလေးကိုတော့သူတို့ဒီကအားရတဲ့ပြည်သက်ပုံတိုင်းလေးပြီးလက်မှတ်တွေထုတ်ပိုင်းတယ်မှာတမန်ကြီးရဲ့လက်မှတ်ပုံတိုင်း
။ထိခိုက်ဒဏ်ရာရသွားတဲ့လူစင်းရောဘယ်လောက်တော့ရှိလဲ
။ထ ီးရတဲ့နေရာပါတယ်လူချင်းအတိအကျမှာဒါတချို့ကလေးတွေမှာကျွန်တော်တို့ပြန်ဆွဲနိုင်တဲ့အတွက်လွတ်လာတဲ့ကလေးရှိတယ်။အတိအကျအခြေအနေဆိုမရှိဘူး။အနည်းဆုံး7ရက်ပေါင်းလုံးကျမှာရှိတယ်။အဲဒီထဲမှာဆန်ရောက်တာကျွန်တော်တကယ်အကြီးတော့ဖြစ်တာလေ။အကြီးတော့ဖြစ်တာဆိုတဲ့အချိန်မှာတရားကဖောင်းရိုက်ခံရတယ်။အပေါ်ကလည်းရိုက်ခံရတယ်။
ချင်းပြည်နယ်ခင်းချင်းသားမြို့မှာစစ်အာဏာရှင်စန်းကျင်ရေးဆန္ဒပြတဲ့တပိတ်စစ်ကြောင်းကိုလုံခြုံရေးတပ်ဖွဲ့တွေကနေဒီကနေ့ဖြိုခွင်းရမှာထိခိုက်တန်ရာရရှိခဲ့တယ်လို့လူများပြားဖမ်းဆီးခံရတဲ့ကြောင်းပြောပြပေးမှာပါကျွန်တော်နိုင်ကွင်းအိမ်ပါဒီကနေ့မနေ့မြကြီးနားမြို့မှာစိတ်အာဏာရှင်စန့်ကျင်ရေးဆန္ဒပြတဲ့တပိတ်စစ်ကြောင်းကိုလုံခြုံရေးတပ်ဖွဲ့တွေကဘရာဗာသနတ်နဲ့ပြစ်ဖောက်ဖြိုခွင်းခဲ့တယ်လို့တပိတ်ဥဆောင်သူမျိုးသမီးတူကပြောပါတယ်
။ခုလက်ရှိနောက်ဆုံးအခြေအနေကတော့ဒီမနေ့ပိုင်းကနေပြောမယ်ဆိုတော့ကျမတို့ဒီဆွေရဲ့အနေနဲ့တော့ plan AB တော့ထားရှိခဲ့ရပေါ့နော်။ plan AB ထားရှိခဲ့တယ်နဲ့ကျမတို့ဒီတပိတ်စစ်ကြောင်းကဆိုလို့ရှိရင်ကားရဲ့အများကြီးနဲ့ကျမတို့ရဲ့ပထမ plan A ဆွေရဲ့ကိုဖြိုခွင်းဆောင်ရတယ်ပေါ့နော်။ပြီးရင် plan B အနေနဲ့ကျမပြန်စုတဲ့ခါကျရင်မိတွေကအဲ့ဒီဟို plan A ညမှာမဆူလို့ပဲနဲ့ဒီ plan B ကိုအကုန်လုံးဝိုင်းညာပြီးခါကျတော့ကျမတို့ရဲ့ဒီဆူရက်ကိုပြန်ပြီးဖြိုခွဲပါတယ်ကိုဒီနောက်ဆုံးတော့ plan B ဆူရက်နေရာမှာပဲကျမတို့အကုန်ပြန်ရောက်လာခဲ့ပါတယ်ပေါ့နော်ဒါပေမဲ့ဒီထပ်တိကျောင်းဘက်မှာရှိနေတဲ့ဒီအုပ်စုတစ်ခုကတော့ဝိုင်းခံနေရတယ်ပေါ့နော်ဒါပေမဲ့အခုနေထားကြတော့အကုန်လုံးလည်းပြန်သွားကြပြီဆိုတော့ဒီပေါ့နော်အလိုရှိပါတယ်ကျေတော့ကျမတို့ဒီအတောင်တိုင်းကိုတော့ဒီစစ်ကားရဲ့ပြီးတော့ဒီရေးတွေရဲ့သူတို့အများကြီးဝင်းရံပြီးခါကျတော့ဒီစစ်မှတ်တမ်းတွေနဲ့ပေါ်တော့ဒီချင်းချောက်တာမျိုးတို့ပြစ်တာမျိုးဘို့မင်းရုပ်ဘုံတွေရောပေါ်တော့အဲ့လိုပြစ်တော့ကျမတို့ဒီလူစုပွဲသွားတယ်ပေါ်တော့
လုံခြုံရေးတပ်ဖွဲ့တွေကလည်းတပိတ်တူကိုဖြိုခွင်းရမှာထိခိုက်တန်ရာရရှိသူတွေရှိတယ်လို့40ဦးထက်မနည်းအဖမ်းဆီးခံရတယ်လို့တပိတ်ကောင်းဆောင်သူကပြောပါတယ်
ကျွန်တော်ဖန်စီထင်းထင်းခံတာပြည်ပေါင်း48ယောက်ရှိပါတယ်ဗျ။တန်ရာရတာကျွန်တော်တိတာကတော့5ဦးပေါ့။4ယောက်ကတော့တမန်တန်ရာဖြစ်ထားပြီးတော့1ယောက်ကတော့လောလောဆယ်ကျွန်တော်တို့ပြင်ပစီမတင်ထားပါတယ်ဗျ
။ဒီကနေ့ဆန္ဒပြပွဲဖြိုခွင်းခံရပြီးလူအများပြားဖန်စီခံရတယ်လို့အဲ့ဒီထဲမှာသတင်းထောက်သူလည်းဖန်စီခံရတယ်လို့ဆန္ဒပြပွဲမှာသတင်းယူနေတဲ့သတင်းထောက်သူကပြောပါတယ်
ตัวอาชีพเนี่ยไม่ไปเว้ยเนี่ยอนาคตเนี่ยตัวดาบตะแม่อ่ะไม่รู้ว่าลูสุคว่ําเลยคิดแต่ไอ้มาลูสุอ่ะเปลี่ยนคว้ยตัวสัญญาอ่ะจนเราชื่อมาได้3รอบแล้วชื่อได้ไอ้นั้นมาพยาจองสุชื่อเนี่ยเราก็တော့พยาจองแท้ก็ดีพยาจองเราตัวนี้ถ้าไปไล่ไม่ทันจ๋าเย่ท่านขันย่าได้อยู่แล้วก้านนี้3รอบแล้วชื่อได้74 media มีจินาฉีไซป้อไอ้ก็แคมราแมนเดียวปาตัวนี้ပြောได้
အဖမ်းဆီးခံရတဲ့ဆန္ဒပြသူတွေပြန်လည်လွတ်မြောက်ရေးအတွက်မြို့သူမြို့သားတွေရောပါရာရေးဆိုင်ရာအခြေခဲတွေရောကချင်ငင်းချမ်းရေးဖွဲ့ PCG ကနေကြိုးပမ်းနေပါတယ်။လက်ရှိဖမ်းခံရတဲ့သူတွေလွတ်မြောက်ရေးအတွက်ကြိုးပမ်းနေစေလို့ PCG အဖွဲ့ကဥလမိုင်ကွန်ချာကပြောပါတယ်
။သူတို့တောင်းတပို့လိုက်ရင်ဒီနေ့ဆိုရောက်40လောက်ရှိတဲ့တနေ့အားလုံးပွဲသိမ်းတဲ့အခါကျမှပဲအပိတ်သိမ်းတဲ့အခါကျမှပြောရအောင်လို့
ဒီနေ့မနေ့ပိုင်းမှာကချင်ပြည်နယ်အတွင်းဝိုင်းမော်ပူတာအိုပမော်မြို့ကဆန္ဒပြလူစုတွေကိုရဲတပ်ဖွဲ့တွေကလူစုခွဲဖို့ပြောဆိုပြီးဆန္ဒဆက်လက်မပြနိုင်ဖို့ဖိအားပေးခဲ့ပါတယ်။မနေ့ကလည်းဝိုင်းမော်မြို့ဆန္ဒပြပွဲမှာတပိတ်စစ်ကြောင်းဖြိုခွင်းခံရပြီးတပိတ်ဥဆောင်သူမူလတန်းကျောင်းဆရာမကြီးတော်လငန်းလွမ်းတော်နဲ့ဒေသခံမျိုးသမီးဒေါ်စလန်းဆိုင်ညွယ်တို့လူပြည်ကြီးနာကျင်းထောင်မှာဖန်စီထိန်ထိန်ခံရတယ်လို့တက်ကြွလှုပ်ရှားသူမျိုးသမီးတူကပြောပါတယ်။ဒီအပိုင်းတွင်ကချင်ပြည်နယ်မြကြီးနားဝိုင်းမော်မိုးညင်းပူတာအုပ်ဘက်မှဆန္ဒပြသူတွေနဲ့တက်ကြွလှုပ်ရှားသူတွေ50ကျော်ဖမ်းဆီးခံရတယ်လို့လည်းသုတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။မနေ့ကလည်းရန်ကုန်မန္တလေးမုံရွာတနင်္သာရီတိုင်းဒေသကြီးမြိတ်ထဝယ်စတဲ့မြို့တော်များများမှာစစ်အာဏာသိမ်းမှုကိုစန့်ကျင်ကန့်ကွက်ပြီးဒီမိုကရေစီတောင်းဆိုတဲ့ဆန္ဒပြပွဲတွေကိုဒုက္ကိုင်တနက်ကန်ရဲတွေအယောက်ဝတ်တွေကအင်အားလုံးရင်းနဲ့ပြစ်ခတ်ကြိုက်နှိုက်ဖမ်းဆီးဖြေခွဲမှုကြောင့်တန်ရာများပြားရရှိခဲ့တယ်လို့ဖမ်းဆီးခံရသူတွေကလည်းများပြားလာနေပါတယ်။ဖေဝါရီလတရနေ့ကတမတော်ကနေအာဏာသိမ်းသိမ်းခဲ့ပြီးနောက်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်သမရအပါဝင်ပြည်ထောင်စုအစိုးရဖွဲ့ဝင်တွေတိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေနဲ့အစိုးရဖွဲ့ဝင်တွေပြည်တော်ကိုယ်စားလှယ်တွေသိမ်းသိမ်းခံခဲ့ရတယ်လို့တိုင်းနယ်ပြည်နယ်အားလုံးမှာကန့်ကွက်တပိတ်မှောက်ဇာနာပြမှုတွေရှိလာပြီးဖမ်းဆီးမှုတွေကလည်းသိုးလာနေပါတယ်ကျွန်တော်နိုင်ကိုအိမ် VUE မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံကစစ်အုပ်ချုပ်ရေးကောင်စီအာဏာသိမ်းလိုက်တဲ့လုပ်ရပ်ကိုစန့်ကျင်တဲ့အနေနဲ့တလားကြတဲ့အထိနေဆက်ရက်ဆက်ထိုင်းရောက်မြန်မာတွေကဆန္ဒထုတ်ဖော်နေကြတာဒီကနေ့မှာတော့လူဦးရေတောင်းကနက်လောက်ရှိတဲ့အကြောင်းကိုပြောပြပါမယ်။ကျမမအေးမှာပါ။မြန်မာနိုင်ငံမှာလူလူကရွေးချယ်ခဲ့တဲ့ရွေးကောက်ပွဲရလဒ်ကိုပယ်ဖျက်ပြီးအာဏာသိမ်းလိုက်တဲ့စစ်အုပ်ချုပ်ရေးကောင်စီကိုဘန်ကောက်မြို့မြန်မာတန်ရုံနဲ့ဘန်ကောက်မဲဆောက်စတဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုပ်ရှင်တွေမှာဒီကနေ့မှာတော့အာရှနိုင်ငံတွေကတောင်းသားကျောင်းသူတွေပါပါဝင်ပြီးမြန်မာနိုင်ငံသားတွေဟာတနေ့တည်းမှာစုပေါင်းဆန္ဒပြနေကြတာပါမြန်မာ community in Thailand အဖွဲ့ကကိုယ်ဆိုင်ကတော့အခုလိုပြောသွားပါတယ်
အဲ့လိုရင်းအများနဲ့မဟုတ်တာတောင်းမနေရှိမှာနော်တောင်းမနေရှိမှာဒီလိုရင်းအများတွေမှာဥစ္စာတောင်းမနေရှိမှာနော်တောင်းမနေရှိမှာဒီလိုရင်းအများတွေမှာတောင်းလာချက်ပြီးနေလာပြီအဲ့ဒီလိုရင်းတော့သူတို့ထိုင်းပြည်စာပြီးမှလာပြီးပေါင်းနိုင်ချိန်မှာသူတို့လူစုခွဲခိုင်းနေမှာနော်မြန်မာတွေကလည်းလူစုခွဲပြီးလိုက်ပါတယ်ကျွန်တော်ကသူတို့ရဲ့ဂျင်းကူပေါင်းအောင်ပါနေနေဆိုရင်လည်းလူကြီးတောင်းမနေရှိကြတာနော်ဟုတ်
ကျွန်တော်တို့ကဝန်ကြီးချုပ်ရုံတက်တဲ့ခြေတဲ့ဆန္ဒပြရပါတော့အဲ့ဒီမှာတော့ကိုပေါင်းကြတဲ့မြန်မာရှင်ရှိပါရဲ့မှာကျောင်းသားတွေဒီကတော့ပြောင်းကြတယ်မယ်ဆောင်မြို့မှာတော့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုပ်ရှင်မှာမြန်မာလူသမားတွေစုဝေးပြီးဆန္ဒပြနေကြပါတယ်မြန်မာပြည်တွင်းမှာဆေးအုပ်ချုပ်ရေးကောင်စီကလက်နက်မဲ့ပြည်သူတွေကိုတတ်ဖြတ်ခဲ့တာကိုအရေးယူပေးပါဆိုပ ဒီနေ့မပါဝင်ဖြစ်တာမှာသတော်ရောက်ဖြစ်ပါသေးတယ်ဒီနေ့ဆိုဘလောက်မှမသိပါဘူးကျမတို့ဒီစီအောင်မဟုတ်ဒီတိုက်ကြည့်တဲ့စီအောင်မတွေရောပါပါတယ်အဲ့ဒါဆိုကျမတို့ပြတ်ပါတော့လာမယ့်အနာဂတ်မှာအရင်နင်းတော့သွားပါတယ်အဲ့ဒါမျိုးတွေပေါ့နော်ဒီလိုတော့ရင်းနေကွာမကြအရင်ခံစားပါလားပြည်ထဲမှာဖြစ်တဲ့အားတွေကပြည်ထဲမှာဖြစ်နေတဲ့ဟာမျိုးညီမဆေးအုပ်ချုပ်ရေးကောင်စီကအာဏာသိမ်းလိ
ဥစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။သတင်းမီဒီယာလွတ်လပ်ခွင့်ဘာဆက်ပြီးဖြစ်လာနိုင်မလဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဥစီတူအောင်မြင့်နဲ့အတူကျွန်မအင်ဂျင်နိုင်ကကူညီတင်ဆက်ထားပါရရှင်။
ဗဇမူကြီးမေယောင်းလိုင်အာနာသိန်းပြီးသတင်းသုံးပတ်ကျော်ကြားဖေဗရူလီ25ရက်နေ့အစိုးရပိုင်သတင်းတွေရဲ့ဖော်ပြချက်မှာသတင်းစာဂျာနယ်တွေကိုချင်းချောက်ရရောက်တဲ့ထုတ်ပြန်ချက်တစ်ခုဖော်ပြလာတာတွေ့ရပါတယ်။အဲ့ဒီထုတ်ပြန်ချက်ထဲမှာဗဇမူကြီးမေယောင်းလိုင်ဦးဆောင်တဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကိုအာနာသိန်းအစိုးရအာနာသိန်းစစ်ကောင်စီဆိုပြီးမမှန်မကန်ရေးသားဖော်ပြနေကြတ go, a chong jaza, thongjin, people gave you pitchao. Then we met Chodrinza Janari ha, another soya, another sikonzi sovi, sele yida, pobia, nijare apien, Dulusubu, onjamu pisiaole, yida, pobia, nijajao. The gelo elo sebi yida, pobia jame soye, these ude ne ye melo, pobia tavare. Benjai Winitanagane, Trinza Jana Daigo, a chong jar sari maro, towe gwe pay baby at ye mejao.
ပေါ်ပြထားတာတွေ့ရပါတယ်မြန်မာနိုင်ငံမှာဖေဗရူလာတရက်မိုးမလင်းကနိုင်ငံတော်သမ္မတနိုင်ငံတော်တိုင်ပင်ခံတော်ဆန်းစုကြည်နဲ့နိုင်ငံတော်ဝန်ကအစိုးရလွှတ်တော်တာဝန်ရှိသူတွေအပါအဝင်လူအများပြားကိုကြိုင်ရတဲ့ဖန်စီပါတယ်အဲ့ဒီလိုဖန်စီတာနဲ့ကြိုင်ရတဲ့လှုပ်တာကတော့ရုပ်တံဌာနတွေကိုဝင်ရောက်စီးနင်းထိန်းချုပ်လိုက်တာပါပဲအစိုးရပိုင်မြန်မာရုပ်မြင့်သံကြားသတင်းဌာနအစအုံတွေပုဂ ီအပါအဝင်ပုဂ္ဂလိက free to air ထုတ်လွှင့်နေတဲ့ရုပ်သံ line တွေအားလုံးရပ်ဆိုင်းကုန်ပါတယ်။နောက်တစ်ရက်မှာတော့မြမရုပ်သံကနေတက်မတော်ပိုင်းမြောက်ရီရုပ်သံသတင်းဖော်ပြချက်တွေကိုထုတ်လွှင့်ခဲ့ပြီးနောက်ပိုင်းတက်မတော်ဘက်ကပေးတဲ့သတင်းတွေကိုယ့်ဘာသာကိုရိုက်ကူးထုတ်လွှင့်အခြားစီစဉ်တွေတဲကဖြောပြေးရေးတက်တက်တွေအရင်အစိုးရနဲ့မသက်ဆိုင်တာတွေကိုစီစစ်ရွေးချယ်ထုံးလွင့်စေတာတွေ့ရပါတယ်။အခုနောက်ဆုံးမှာတော့မြမရုပ်တံဟာအာနာသိန်းစစ်ကောင်စီကလုံးဝထိန်းချုပ်ထားနိုင်တဲ့အခြေအနေကိုရောက်ရှိသွားပါပြီ။ NLD အစိုးရလက်ထက်မှာခွင့်ပြုထားခဲ့တဲ့ Free to Air Digital ရုပ်တံ Line 5 Line ရှိတဲ့အထက်ဖြောပြေးရေးကိုပဲအဓိကအသားပေးထုံးလွင့်တင်ဆက်တဲ့ YTV Channel K Fortune TV Channel 3ခုကတော့နောက်ပိုင်းပြန်ပြီးထုတ်လွှင့်ခြင်းရပါတယ်။သတင်းကိုအဓိကထားတင်ဆက်တဲ့ DBB နဲ့မီစီမာ Channel တွေကတော့လုံးဝထုတ်လွှင့်ခွင့်မပေးတော့ပါဘူး
။ပုဂ္ဂလိကရုပ်သံအုပ်စုတွေပိုင်ဆိုင်တဲ့ SkyNet နဲ့ MRTV 4 Channel Line တွေကိုနောက်ပိုင်းပြန်ပြီးထုတ်လွှင့်ခွင့်ပေးပါတယ်။ MRTV 4 အုပ်စုကတော့ပုံမှန်သတင်းထုတ်လွှင့်တာကိုရပ်ဆိုင်ပြီးဖြောပြေးအစီအစဉ်တွေကိုပြန်စီစစ်ပြီးမှထုတ်လွှင့်ပါတယ်။ထုတ်လွှင့်မှုပိတ်ပင်ခံလိုက်ရတဲ့အထက်မှာစမ်းကြည့်သောကံကြမ္မာလို့နာမည်ရတဲ့ကိုရီးယားရုပ်သံဇာတ်လမ်းတွဲတောင်ပါဝင်ခဲ့ပါတယ်ပြည်သူတွေကချစ်ခင်တဲ့ဒုံကြီးလို့ခေါ်တဲ့မင်းသမီးတစ်ပါးဇာတ်ကြောင်းကိုအခြေပြုထားတဲ့ အဲ့ဒီနန်းတွင်ဇလန်တွင်ဟာလက်ရှိအာနာသိန်းချင်းတွေကိုထင်အားနိုင်တယ်လို့ယူဆပြီးပိတ်ပင်ပစ်တာဖြစ်နိုင်ပါတယ်စကိုင်းနက်သတင်းဌာနကတော့သူ့ရဲ့ဂျူးရုဆလမ်လိုင်းမောင်းများစွာတွေက CNN BBC World အပါအဝင်နိုင်ငံတကာသတင်းဌာနတွေရဲ့ချန်နယ်တွေထုတ်လွှင့်မှုကိုရပ်ဆိုင်းလိုက်တာတွေ့ရပါတယ်အာနာသိန်းမီနောက်ထုတ်လွှင့်ခွင့်ရပ်ဆိုင်းခံထားရတဲ့မန္တလေး FM အပါအဝင်ပုံလိကရေဒီယိုလိုင်းတချို့ကိုလည်းနောက်ပိုင်းပြန်ပြီးထုတ်လွှင့်ရတာတွေ့ရပါတယ်
ဒါပေမဲ့သတင်းတွေရေဒီယိုအစီအစဉ်တွေမပါဝင်တော့ဘဲအချင်းတွေကိုပဲထုတ်လွှင့်တာကြားကြရပါတယ်ဒီအချင်းတွေကိုကြည့်ရင်အာနာသိန်းစစ်ကောင်စီအနေနဲ့မြန်မာနိုင်ငံမှာထုတ်လွှင့်နေတဲ့ရုပ်သံတွေရေဒီယိုလိုင်းအားလုံးကိုကောင်းကောင်းထိန်းချုပ်ထားနိုင်ပြီဖြစ်တာကိုတွေ့နိုင်ပါတယ်ရုပ်သံတွေရေဒီယိုမှာသတင်းမီဒီယာလွတ်လပ်ခွင့်လုံးဝတွေ့မြင်နိုင်တော့မှာမဟုတ်ပါဘူးဒါဒီမကမြန်မာနိ
ဖြစ်တဲ့ Facebook စာမျက်နှာကိုလည်းပိတ်ပင်လာတာတွေ့ကြရပါတယ်။မြန်မာပြည်သူတွေအတွက် Facebook စာမျက်နှာဟာသတင်းမီဒီယာတွေဖတ်ရှုရာ platform တင်မကအချင်းချင်းဆက်သွယ်တဲ့လူမှုကွန်ရက်အဖြစ်တွင်တွင်ကြဲကြဲအသုံးပြုနေကြတာဖြစ်လို့ VPN လို APP မျိုးကိုကြားခံပြီး Facebook ကိုမရရအောင်သုံးကြတာတွေ့ကြရပါတယ်။အနာပိုင်းတွေအနေနဲ့ Facebook ကိုလုံးဝကြည့်မရအောင်သုံးမရအောင်ပိတ်ပင်တာမျိုးလုပ်လို့မရပေမယ့်ကြီးမားတဲ့သတင်းမီဒီယာဖိနှိပ်မှုအဖြစ်တော့မှတ်တမ်းကျန်ရည်မှာဖြစ်ပါတယ်။ရုပ်သံရေဒီယိုတွေကိုလုံးဝထိန်းချုပ်လို့ပြီးသွားတဲ့အခါအခုနောက်ဆုံးအနာပိုင်းတွေဟာသတင်းစာကြားနဲ့စတဲ့ပုံနှိပ်မီဒီယာတွေဘက်ကိုလှည့်လာတာဖြစ်ပါတယ်။ဖေဖော်ဝါရီလ1ရက်နေ့အနာသိမ့်ပွဲဖြစ်ပွားပြီးနောက်တနေ့ကစပုဂ္ဂလိကသတင်းစာကြားနယ်တွေဟာဆရာနာသိမ့်မှုအဖြစ်ရဲရဲတင်းတင်းဖော်ပြကြတာကိုတွေ့မြင်ကြရပါတယ်။နောက်ပိုင်းမှာလည်းသတင်းတွေကိုလွတ်လပ်ခွင့်အပြည့်ယူပြီးဖော်ပြကြတာကိုနေ့စဉ်ရက်ဆက်တွေ့မြင်ကြရပါတယ်။အာဏာပိုင်တွေဘက်ကထုတ်ဝေခွင့်ပိတ်သိမ်းနေ၊ဥပဒေအရအရေးယူမယ်လို့ချိန်ချောင်းနေချိန်ထိပုဂ္ဂလိကသတင်းစာနဲ့ဂျာနယ်တွေဟာဒီကနေ့အချိန်ထိအကြောင်းအရာမရှိဘဲဖော်ပြနေကြသေးပါ။ဒါရင်မကအာဏာပိုင်တွေရဲ့အာဏာသိမ်းအစိုးရအာဏာသိမ်းစစ်ကောင်စီလို့မခေါ်ပါနဲ့ဆိုပြီးညွှန်ကြားလာတာဟာ2008ဖွဲ့စည်းပုံသတင်းမီဒီယာဥပဒေတွေနဲ့ကိုက်ညီမှုမရှိပါဘူး။ဒါကြောင့်လွတ်လပ်တဲ့သတင်းမီဒီယာတွေအနေနဲ့ကိုဖော်ပြတဲ့အကြောင်းအရာနဲ့အသုံးအနှုန်းတွေကိုသတင်းမီဒီယာကျင်းဝင်းနဲ့အညီလွတ်လွတ်လပ်လပ်ပဲဆက်ပြီးရေးသားဖော်ပြကြမယ်လို့ပြည်ရင်းသတင်းမီဒီယာ40ကျော်ကစူပေါင်းသတင်းထုတ်ပြန်ခဲ့ကြတာကိုလည်းတွေ့ကြရပါတယ်
။ဘယ်လိုပဲဖြစ်ဖြစ်အာဏာသိမ်းစစ်ကောင်စီဘက်ကတော့ခုလိုပုံနှိပ်နဲ့ online မီဒီယာတွေရဲ့လွတ်လပ်စွာရေးသားထုတ်လွှင့်နေကြတာကိုသိပြီးကြကြစီးခတ်နေမဲ့အခြေအနေမတွေ့မမြင်ကြရပါဘူး။သိပ်မကြခင်သူတို့ပြောသလိုအရေးယူမှုတွေဆောင်ရွက်လာလိမ့်မယ်လို့မျှော်လင့်ရပါတယ်။ဒီအခြေအနေအားလုံးကိုခြုံငုံသုံးသပ်ကြည့်ရင်အာဏာသိမ်းစစ်ကောင်စီဟာသတင်းမီဒီယာတွေနဲ့ပလက်ဖောင်းတွေကိုအပြည့်အဝထိန်းချုပ်လူပုံရပြီး2020ခုနှစ်ရှေ့ပိုင်းဆရာနာရှင်တွေလက်ထက်ကအတိုင်းမီဒီယာလွတ်လပ်ခွင့်ကင်းမဲ့ပြီးသတင်းအမှောင်ချတဲ့ခေတ်တစ်ခေတ်ကိုပြန်ပြီးခေါ်ဆောင်သွားဖို့ကြိုးစားနေတာကိုတွေ့မြင်နေရပါကြောင်းသိပြလိုက်ရပါတယ
်ဗီဒီယိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြော video မြန်မာ Wi-Fi Facebook စာမျက်နှာမှာလာပြီးတော့ရေးကြတဲ့တော်ရရှင်ရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မရှင်။နောက်ပိုင်းမှာတော့ video တိကျတော်ရရှင်တွေကိုမြစ်တာတေးလက်ဆောင်မြန်မာသချင်းလေးတို့နဲ့လည်းဖြော်ပြပေးဦးမှာဖြစ်ပါရဲ့နော်။ပြီးခဲ့တဲ့တောက်ကြံတွေကပဲကုလသမဂ္ဂဆိုင်ရာမြန်မာအငြင်းတန်တမတ်ကြီးဦးကျော်မထွန်းမြန်မာလူထုကိုစားကုလသမဂ္ဂအထွေထွေညီလာခံမှာထွက်ဆိုသွားတဲ့ဖြစ်ရပ်ကတော့အထူးကြားဆုံးဖြစ်ရပ်ဖြစ်ပါရဲ့နော်။ဒီကိစ္စနဲ့ပတ်သက်ပြီးရေးလာကြတဲ့သောရရှင်ကြီးရဲ့တုံ့ပြန်မှတ်ချက်တွေကိုပြောပြပေးချင်ပါသေးတယ်။အဲ့မှာဦးကျော်မိုးထွန်းကဒီနိုင်ငံတကာအတွက်အင်္ဂလိပ်လိုလဲမိန့်ခွန်းပြောကြားတဲ့အပြင်ဒီမြန်မာပြည်သူတွေအတွက်ပါဆိုပြီးတော့မြန်မာလိုစကားနည်းနည်းလေးပြောသွားခဲ့တာပါ။သူပြောသွားတဲ့ထဲကတချို့တော်ကိုကောက်နှုတ်ပြီးပြန်ပြောရမယ်ဆိုရင်မတရားထိမ့်သိမ်းခံရတဲ့သူတွေချက်ချင်းပြန်လွတ်ပေးဖို့နိုင်ငံတော်အာဏာပြည်သူထံပြန်လည်ရရှိဖို့ဒီမိုကရေစီပြန်လည်ရရှိဖို့ဒီအရေးတော်ပုံအောင်မြင်ဖို့အတွက်အလွာအသီးကြီးကနေပြည်သူပြည်သားတွေအားလုံးစီစီလုံးလုံးညီညီညွတ်ညွတ်နဲ့လက်တွဲဆောင်ရွက်နေတာအထူးကျေးဇူးတင်ရှိပါတယ်။ဆက်လက်ဆောင်ရွက်တော့ဖို့လည်းသူမြတ်တာရက်ခံတိုက်တွန်းပါတယ်။အရေးတော်ပုံမုတ်ချအောင်ရပါမယ်လို့ပြောသွားခဲ့တာဖြစ်ပါတယ်။ဒီမှာပြန်ပြောရေးလာကြတဲ့သောရရှင်ရဲ့ဒီ Facebook ဟောကမှတ်ချက်ကြီးကတော့ထောင်ကနေရှိပါတယ်။ဒီမှာသောရရှင်မင်းမဟာဆိုတဲ့သောရရှင်ကမြန်မာပြည်သူတရက်လုံးရဲ့အလင်းပြကျဲကျင်းဖြစ်နေခုံယူလေးစားအလေးပြုလိုက်ရပါတယ်တဲ့။ဥကြောင့်မထုံမိသားစုနဲ့တကွာတိုင်းသူပြည်သားလူများတို့ဘေးရန်ကင်းကွာစိတ်ချမ်းသာ၍လိုရာပန်းနိုင်လမ်းကင်နိုင်ကြပါစေ။ဆုတောင်းပေးလာပါတယ်။ ကျောင်းမမအောင်ဆိုတဲ့သွားရှင်ကလည်းမြမပြည်သူတွေအတွက်အားစီတစ်ခွက်ပါပြည်သူနဲ့အတူရက်တီပေးတော့တာမကြီးခင်ဗျာလေးစားပါရဲလို့ရေးလာပါရဲမက်ကျိုးဆိုတဲ့ ဒီလိုတိုင်းကတစ်ခုလိုမကပဲနဲ့ရွေးဦးတော်လန်ရေးအတွက်အားစီတစ်ခွက်ဖြစ်ပါတယ်အဆုံးသက်တိုက်ပွဲနှွဲဖို့ပဲကြံပါတော့တယ်လို့ဆိုလာပါတယ်ဟန်လွေအောင်ဆိုတဲ့သွားရှင်ကတော့ဆရာဦးကျော်မိုးထွန်းလို့တမ်မက်ကြီးတွေမြများဆာဆာကျွန်တော်တို့မြန်မာနိုင်ငံရဲ့အရေးအတွက်အများကြီးလိုအပ်ပါတယ်ခင်ဗျာဆရာဦးကျော်မိုးထွန်းအခုလိုမျိုးပြည့်ပြည့်တတ်တတ်နဲ့ကျွန်တော်တို့ပြည်သူတွေဘက်ကရက်တီပေ ကျွန်တော်တို့ဒီမနက်ပိုင်းကနေပြောမယ်ဆိုတော့ကျွန်တော်တို့ဒီဆိုရဲအနေနဲ့ကျွန်တော်ရှက်တီပြီးတော့တောင်းဆိုအခုကြီးတောင်းအပ်ပါတယ်တဲ့ထိန်လင်းဆိုတဲ့တောင်းရှင်ကတော့ကျေးဇူးတင်လိုက်တာဆရာကြီးယောက်ျားတယ်မဲ့မြေရင်များအောင်ကြောက်မိပါတယ်ဆရာရဲ့စကားများကြောင့်အင်အားတွေပိုတက်ခဲ့ပါပြီအရေးတော့ပေါ့အောင်ရမည်လို့ရေးလာပါတယ် ဟာရောကျမတို့ဒီခုနကပြောခဲ့သလိုမျိုးထောင်းတောင်းချီတဲ့တော်ရရှင်ရဲ့မှတ်ချက်တွေကတချို့ကိုတော်ရရှင်ရဲ့ဒီလေးလိုင်းဘောကဖေ့စ်ဘွတ်မှာကြည့်ပြတဲ့ဒီလေးလိုင်းဘောကတော်ရရှင်ရဲ့လက်သေးအောင်လို့နည်းနည်းပြောပြပေးတာပါနော်။အခုဆက်ပြီးတော့ ထူရာနဲ့ဒီသတင်းနဲ့ပတ်သက်ပြီးတော့ဆက်တဲ့မင်းမြန်တင်ဆက်ပေးမှလည်းဖြစ်ပါလိမ့်။ဒီမှာလည်းမြန်မာအခုနိုင်ငံအနှံ့ဖြစ်ပွားနေတဲ့လူလူဆန္ဒပြပွဲတွေနောက်ပြီးတော့သူတို့ကိုနှိမ်နင်းနေတာကစစ်တပ်နဲ့ရဲတပ်ဖွဲ့ဒီလိုအခြေအနေမှာစစ်တပ်နဲ့ရဲတပ်ဖွဲ့ကိုလူတွေတော်တော်လေးကိုနာနာကျင်ကျင်ခံစားနေရပြီးတော့မုံဒီစိတ်တွေဖြစ်ပေါ်နေတယ်ဆိုတာသူတို့ရဲ့ရေးထားတဲ
ကျွန်တော်အနေနဲ့တမရော့ကတအူပါလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးဒီဥဒေသတင်းဌာနအနေနဲ့ကျွန်တော်တို့ရဲ့ပို့တိလိမ့်မယ်လို့ထင်ပါတယ်တမရော့ကအာနာသိမ်းထားပြီးမဲ့ကျွန်တော်အနေနဲ့ဒါကိုလုံးဝမထောက်ခံပါဘူးကျွန်တော်လိုပဲတက်ထဲမှာတော်တော်များများကလည်းမကြိုက်ကြပါဘူးလူတရာရှိရင်ငားကြယ်လောက်ကမကြိုက်သူသုံးဆယ်ကကြားနေနဲ့နှစ်ဆယ်လောက်ကအုတ်ချုပ်သူအာနာ
အောက်ချီမှာအကွဲကွဲအပြည့်ပြည့်ဒါကိုစစ်ကုံလို့စစ်တပ်ကထွက်ပြေးခြင်းတဲ့လူတွေအများကြီးပါလက်ရှိလည်းပြင်းနေတဲ့သူတွေတတတမှာငားရောက်ထက်မနေပါဘူးဒါတွေကိုစစ်တပ်အကြီးအကဲတွေကအထက်ထိရောက်အောင်မတင်ရကြပါဘူးကျွန်တော်ပြောချင်တာကစစ်တပ်ရှိတုန်းကလို့မဟုတ်ပဲဆန္ဒပြခေါင်းဆောင်တွေပြည်သူတွေအနယ်ဒီပါတီအနေနဲ့တမတော်သားတွေပါဝင်လာအောင်စီရင်ဖို့ပါဘလို့စီရင်ကြမလဲအဓိကရှင်းပြရမှာကရဲ ဒီနေ့ဟာနိုင်ငံတော်နဲ့တတ်မတော်ကောင်းစားရေးမဟုတ်ဘဲလူတစုကောင်းစားရေးအတွက်လုပ်နေတာစစ်တပ်ကလူခွင့်ရေးချိုးဖောက်နေတာဘလို့ချိုးဖောက်လဲဆိုတော့စစ်သားတိုင်းစစ်သားတိုင်းတတ်ထဲဝင်မယ်ဆိုရင်မပြောင်းငါးနှစ်ပြောင်းငါးနှစ်ပေါင်းဆယ်နှစ်ဆယ်နှစ်ပြီပြီမှစာနာရှင်ဆက်လက်တာဝန်ထမ်းဆောင်ပြီးမရှိရင်ထောက်ခွင့်ပေးပါရန်ဒါပေမဲ့ဆယ်နှစ်မကအနည်းနဲ့ဆယ်တိတာတောင်ထော
ဆွေစဉ်မျိုးဆက်အကြည့်တရားမှုရှိပါတယ်တမတော်သားတွေလူတို့နဲ့ပူးပေါင်းလို့ရေးတော်ပုံအောင်မြင်ဒီစစ်သားတွေအတွက်ခိုင်မာတဲ့အာမခံချက်ကြရပါမယ်ပြည်သူတွေတွေးချောင်းစီမာတွေနေ့စဉ်နဲ့အမြဖန်ဆီးခံရတာတွေမမြင်ကြတော့ဘူးဗျာရေးတော်ပုံမှာစစ်သားနဲ့ရဲပါလာရင်စစ်အာဏာသိမ်းကောင်စီကိုဖြုတ်ချနိုင်မှာပါကျွန်တော်တို့လည်းမျှော်လင့်နေပါတယ်ပြည်သူနဲ့အတူရပ်တည်သွားမှာပါအကယ်၍များအရေးခင်သူ
သူတွေကစစ်သားနဲ့ရဲဆိုတော်တော်ကိုမုန်းနေပါပြီ Tabimele, Pitu Bedodari le, Sidere, Turago, Chapia Bibao, a chain in a chain car ayada, Malo Shajaraba, Lo Shalu mea onle, Tatakunetaku, chain habidaba, Ditaka lobby surane, Betaka among la jemaba, Tadang Alon Pawan Labu Luare, Pawan Labu Drele, CEO Lose of Bibo, Nitaya Kanaba, Tatataka, Sambia Lobiae, Nauka Laila Meturi, Yajiba.
ဒီတော့ရှင်ကကျွန်တော်ရဲ့စာကိုဖော်ပြတဲ့အခါမှာကျွန်တော်ရဲ့အကောင့်နံပါတ်ကိုမဖော်ပြဘဲမေတ္တာရက်ခံပါတယ်တဲ့စစ်သားတွေတုံးတဲ့အကောင့်တွေဖုန်းနံပါတ်တွေကိုတိုင်းစစ်ဌာနချုပ်ကနေမှတ်တမ်းထိမ့်သိမ်းထားတာရှိလို့ပါဆိုပြီးဒီတော့ရှင်ရေးလာပါတယ်ရှင်လွင်ဘိုးကျော်ဆိုတဲ့တော့ရှင်ကတော့ကေကြပါအောင်မိရတမားတွေကိုလည်းအကူအညီတောင်းပါတယ်ဦးရှင်ကမိခဏပြတ်တာနဲ့အသေးပူတယ်လ
မိလူလည်းဖြတ်ထားတော့အသက်ရှူရကြက်ပြီးတော့နေရထိုင်ရလုံးဝအဆင်မပြေတော့ပါဘူးတခြားအပေါ်ရောအောက်ရောပတ်ချလဲဝိုင်းထားတဲ့အနေအထားမျိုးလုံးဝထွက်လို့မရဘူးဖြစ်နေပါတယ်အောင်းနိုင်အောင်ဆိုတဲ့သွားရှင်ကလည်းမင်္ဂလာပါဗီဒီယိုလေးပို့ချင်လို့ပါညီမကြီးအခြေအနေကြောင့်ပို့လို့မရပါဘူးဘယ်လိုနည်းနဲ့ဗီဒီယိုစီကိုပို့ရမလဲအကြံပေးပါနဲ့ဟုတ်ကဲ့ပါ တကယ်တော့ဗီဒီယိုကိုဗီဒီယိုပို့မယ်ဆိုရည်ဒီတော်ရရှင်မက်ဆန်ဂျာမှာစာရေးလာတာမလို့ကျွန်မအဲဒီကနေပြောလဲပြန်ပေးလိုက်ပါရနော်ကျွန်မတို့ကိုအဲ့စာရေးတဲ့နေရာမှာပဲဗီဒီယိုတွေပို့ထားနိုင်ပါတယ်တခြားတော်ရရှင်တွေလည်းအဲ့လိုနင်းနေပဲဗီဒီယိုပို့ထားပေးတာဖြစ်ပါတယ်ဒီမှာဗီဒီယိုတွေတက်ပုံတွေဗီဒီယိုကိုပို့မယ်ဆိုရင်ဟိုပို့ချင်တဲ့သူအနေနဲ့လေးတည်တည်နဲ့အချက်လေးကိုကျွန်မရှင tin pro share lout de kha ma ti tin ne a che le chu ko pyo pya chin ma le shin te ke lo tora shin ni ni ne a khu di sana pya pwe ri ye video ri dat pon ni ko ko rai yai ku de di facebook lu mu kan ye paw ma tin me ko ye dat pon ni ne di yau tan file ni ko le a mya pi su ti aw lo tadin media ri ko le tong kwe pe chin ne swin no di sana pya dat pon ni video ri mu yin yai ku tin pe tu ri a ni ne mi mi ye dat pon ne video ri ko pi rin pi ba tadin thana media ri ko Don't go in Pew Bari. Guyu Popiago and Shiba, Elo, Ye Beta, Jobby Taino, Dream Media Riga, Eddie, who Dapone, Video Rigolulele, Shupra, don't swear when she maps a pie. Elo, Yem Beta, Usuino, Dream Media Rin, Lina Yame, Mubang, Urejan, Betapon, Pay Video Gumati, Quimpus and Mishivine, Online Mogani, but Guyu Popialo, Mayawa, Oshi, Halit Kuwait, this is a marino. Thrashing a Beta Rigo, Dijaba, Dimai, Jet Marino. သွားရှင်နေအတွက်မြတ်တာတိလက်ဆောင်တခြင်းလေးတို့နဲ့ဖြောပြပေးဦးမှာဖြစ်ပါတယ်။ကျွန်တော်တို့ဗီဒီယိုညီမပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ဗီဒီယိုတွေကနေပြီးတော့မြတ်တာတိလက်ဆောင်ခံတာမှာဈေးတစ်ချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးစုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ ရှိရငါးစင်ငါးရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် family@viewnews.comကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလဲလာပြီးတော့ရေးနိုင်ပါတယ်။ တော်ရရှိနေစီကတုံ့ပြန်အကြံပြုလာကြမှာလို့စောင့်မျှော်ကြိုးစွန်နေပါတယ်ရှင်။
ဒီလက်စာညီမတချင်းလေးတို့နဲ့ဆက်ပြီးတော့ဖြောပြပေးကြပါရစေ။ဒေါ်ရရှင်ဒီအားလုံးလည်းဒီတချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။ထို့အပြင်တီဆိုထားတဲ့ညီလေးရေဆိုတဲ့တချင်းကပြည်သူလူထုအတွက်အားတစ်ခုဖြစ်ပါစေလို့တောင်းဆိုပြနေပါတယ်။ โอนีเล่มันดาลุออกกะเปียวไลจองเนาะสิตันเจ้เนี่ยเปวาเรเนี่ยเจ้เนี่ยดีกว่ามันจะด้วยตาเวมาเรียนรู้ใต้ใต้จาเรคา
ဒီလေးရေးဆွဲတဲ့ချင်းကနားဆင်ကြရပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဖြူရီမြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တည်ဆင်းတောင်းလာ၏ကိုတနေ့ဝင်နေကြပါနဲ့တနေ့လာနေမနေ့ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ဖြူရီမြန်မာပိုင်း Facebook စာမျက်နှာကနေပြောထုတ်လွှင့်တင်ဆက်ပေးနေပါတယ်တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြောင်းနားထောင်နိုင်လို့ VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App တို့မှာတော့ပြန်နားထောင်နိုင်ပါရဲ့ရှင်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက burmese.voanews.com ဖြစ်ပါတယ်။ကျမအေးသနာဆောင်ပါ VOA ကိုလည်းစာရေးကြပါအောင်နော်။တော်တော်ရှင်ရဲ့အားလုံးချမ်းသာချမ်းသာပါစေရှင်။ဘုန်းကြီးလေးနာတော့ပေါ်ကပြောလိုက်ကြောင်းဒီကောင်စတဲ့ရဲ့ဒီဝရနဲ့ဒီပေကိုနေပြီပါ
มันจะเสียกับเวมาเย็นอยู่ใกล้ๆจะได้ค่ะมีแต่เนบัวกูสนุกท้าไหนมาลงจีบอมาจ้าเลยอยู่ตาตรงจะช้าเลยทุกข์ในใจลายจะต้องลืมลงล่ะลงจีบอมาจ้าเลยอยู่ตาตรงจะช้าเลยต้องต้องกูจะไปติดกันไหน
ဖေဗရူလာ28ရက်တနင်္ဂနွေနေ့ညဘက်အတွက်ဗီအိုအေမြန်မာပိုင်းကနေထိတ်တန်းရောက်နေတဲ့သတင်းတွေကိုကျွန်မဆုမြတ်မောင်ကတင်ပြပေးပါဦးမယ်ရှင်။ မြန်မာနိုင်ငံတဝန်းဆေးရနာတိမ့်မှုစန်းကျင်တဲ့ဆန္ဒပြဝဲတွေကိုမြန်မာအာဏာပိုင်တွေပြစ်ခတ်နှိမ်မှုကြောင့်20ထက်မနည်းသေဆုံးခဲ့ပါတယ်။ရန်ကုန်မြို့မှာလက်နက်ကင်လုံခြုံရေးတွေမျက်ရည်ရုံပုံးတွေသုံးလိုက်လံဖြုတ်ခွင်းတဲ့ကြားမှာပဲဆန္ဒပြသူတွေကလည်းအခွင့်အရေးရသူလို့ဆန္ဒပြခဲ့ကြပါတယ်။လှဲတမ်းတဲ့မြန်ဒီကုန်းတဝိုက်မှာဆန္ဒပြသူတွေကိုပြစ်ခတ်တဲ့အတွက်သေဆုံးတယ
ကျွန်တော်တို့ရဲ့ဒီမနက်ပိုင်းကနေပြောမယ်ဆိုတော့ကျွန်တော်တို့ဒီဆိုရဲအနေနဲ့ပဲမှာလဲတနက်ထိမှန်လို့ကြောင်းဆရာမတယောက်တည်ဆုံးပါတယ်။ရန်ကုန်မြို့မှာဒီနေ့မနက်ဆော်ပိုင်းကစန္ဒပြမဲ့သူတွေလူစုနေတဲ့နေရာတွေကိုလုံခြုံရေးတွေကမျက်ရည်ရိုးပုံးတွေတုံလူစုခွဲဖို့စူးစမ်းခဲ့ကြတာပါ။မန္တလေးမြို့မှာလဲစန္ဒပြသူတွေကိုပြစ်ခတ်ဖြိုခွင်းတဲ့အတွက်ဦးခန်းကိုတနက်ထိမှန်သူ
ပခုတ်ကူမျိုးကဆစ်အာနာရှင်စန်းကျင်ရေးစန္ဒပြဝဲတွေကိုလည်းညရဲ့ရုပ်ပုံးတွေတနတ်တွေနဲ့ပြစ်ခတ်လူစုခွဲတဲ့အတွက်တေဆုံးသူအနည်းဆုံး100ယောက်နဲ့ထိခိုက်ဒဏ်ရာရသူတွေရှိပါတယ်။ဒဏ်ရာရသူတယောက်ကိုလုံခြုံရေးတွေကခေါ်သွားတယ်လို့လည်းမြို့ကမျက်မြင်တွေကပြောပါတယ်။အလားတူမြန်မာနိုင်ငံတောင်ပိုင်းဘေးမြို့မှာလည်းစန္ဒပြသူတွေတနတ်နဲ့ပြစ်ခတ်လူစုခွဲဖမ်းဆီးခံရပါတယ် ဒီနေ့အာနာဝိုင်းရဲ့ပြစ်ခတ်နေခြင်းမှုကြောင့်ပခုံးမြို့မှာလည်းလူငယ်နှစ်ယောက်တနတ်ထိမှန်သေဆုံးခဲ့တယ်လို့ပခိုးကလာတဲ့သတင်းတွေမှာဖော်ပြပါရတယ်။ပေါ်လမြန်မြို့မှာလည်းသေဆုံးထိခိုက်ဒဏ်ရာရသူတွေရှိခဲ့ဆိုတဲ့သတင်းတွေထွက်နေပေမဲ့လောလောဆယ်တနည်းယောက်လည်းဆိုတာအတည်ပြုလို့မရသေးပါဘူး။အခုလိုနိုင်ငံအနှံ့ဆန္ဒပြသူတွေကိုလက်နက်ကိုင်အာနာဝိုင်းတွေကပြစ်ခတ်နေတဲ This program has come to you from the Voice of America, Washington.